Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ခါနေ2023ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါလိမ့်ရှင်။ဒီကနေ့ညစီစဉ်နေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်။ပြည်ရန်အတွက်တွေကင်းဝေးကြပါစေ။ကျမတော့ခင်ဗျူထွေးပါ။မြမရေးကိုအာဆီယံနိုင်ငံတွေတညီတညွတ်တဲ့တုံ့ပြန်ကြဖို့ထိုင်းနိုင်ငံမှာရောက်နေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကထပ်မံတိုက်တွန်းပါတယ်။ငွေကြေးလူတွေတောင်းတဲ့ချီတိတ်ဆုံးခဲ့တဲ့တူရကီမှာအပြည့်စည်ပုံတွေကြားကနေအသက်ရှင်ကြာရည်သူတချို့ကိုဒီကနေ့ထပ်ပြီးတော့ကယ်ထုတ်နိုင်ခဲ့ပါတယ်။2021ခုနှစ်အမေရိကန်လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးဖို့အတွက်ဒုသမ္မတဟောက်မိုက်ဖန့်စ်ကိုတရားရုံးကဆင့်ခေါ်ထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကနေလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးကနေလွတ်အောင်လို့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။
ဒီမနက်ပိုင်းကတော့ကျက်လေရင်နဲ့တို့ကတုံးကြီးလာဖြစ်သွားတာအဲ့ဒါကျမတို့ကဖျားဆီဒီကုန်းမှာစူးစားဆောင်ဆောင်ပြည့်ပြီးသွားတော့နောက်ပိုင်းကျတော့တိုက်လူတွေလာဖြစ်တာဝဲဝဲပြီးတော့ဟိုဖြစ်တာချင်း
ဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တနင်္လာနေ့တိုင်းပလောမြို့နယ်မှာလည်းရက်ဆက်တိုက်ပွဲတွေဖြစ်ပွားနေပါတယ်စကိုင်းတိုင်းကဏီမှာတော့စစ်ကောင်စီရဲ့ဒီဇယ်ပေပါ3000ကျော်တင်ဆောင်လာတဲ့ဆက်လေးကိုဒေသခံကာကွယ်ရေးတပ်တွေကသိမ်းပိုက်လိုက်ပါတယ်ချင်းလူမျိုးစုတွေပေါ်ကအေးအေးရခိုင်အောက်ခြေတပ်တွေကျူးလွန်မှုတွေကိုတော့စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးပါမယ်ရှင
်တူရကီနိုင်ငံမှာငလျင်ကြောင့်ပြူကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားကနေဒီနေ့မနက်ပိုင်းမှာတော့လူ3ယောက်ကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့4ရက်ဒီတနင်္လာနေ့မနက်ကလှုပ်ခဲ့တဲ့ပြင်းရကြီးငလျင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံမှာသေဆုံးသူ2000ကျော်ထိရှိနေပြီးတော့နောက်ထပ်သေဆုံးတဲ့သူတွေထပ်ပြီးတော့တွေ့လာရနိုင်ပွဲလည်းရှိနေတာပါ။ကူညီကယ်ဆယ်ရေးတွေဆက်လက်လှုပ်ဆောင်နေတာမှာဒီယာဘာခီယာမြို့မှာဒီကနေ့မနက်ပိုင်းကအသက်36နှစ်အရွယ်အမျိုးသမီးတဦးနဲ့သူ့ရဲ့သားကိုအပျက်စီးပုံကြားကနေနိုင်ပေါင်း100ကျော်အချိန်ယူကယ်ထုတ်နိုင်ခဲ့ပါတယ်။တူရကီနိုင်ငံတစ်ခုထဲမှာတေဆုံးသူပေါင်းက 18,000 ကျော်ရှိနေပြီးတော့ 9,000 ဝန်းနီးပါးဒဏ်ရာရခဲ့တယ်လို့တူရကီရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံဆောင်ရွက်မှုအေဂျင်စီကပြောပါရယ်။ငလျင်ကြောင့်လူပဏိယအိုးအိမ်မဲ့ဖြစ်ခဲ့ရတယ်ဆိုတာမထုတ်ပြန်ပေမဲ့လူပေါင်း 9,000 ခွဲကျော်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ဒီအေဂျင်စီကပြောပါရယ်။စီးရီးယားနိုင်ငံဘက်ခြမ်းမှာတော့တေဆုံးသူ 3,300 ကျော်ရှိတဲ့အကြောင်းအတည်ပြုထားပါရယ်။နဂိုကလေးကဒီစစ်ပွဲတံကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဆီးရီးယားနိုင်ငံမှာငလင်ထန်တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတင်ဆောင်လာတဲ့ကုန်တင်ကား14စီးကိုတော့ဒီကနေ့တူရကီနိုင်ငံကနေတဆင့်ဆီးရီးယားနိုင်ငံမြောက်ပိုင်းကိုနေဆက်ဖြတ်ကျော်ပို့ပေးနေပြီလို့ရွှေ့ပြောင်းသွားလာမှုများဆိုင်ရာနိုင်ငံတကာကူညီရေးအဖွဲ့ IOM ကပြောပါတယ်ရှင်
။ယူကရိန်းရဲ့လွတ်လပ်ရေးနဲ့နယ်မြေပိုင်ဆိုးရေးကာကွယ်ဖို့လိုအပ်နေသမျှယူကရိန်းကို EU ဥရောပသမ္မတကဆက်ပြီးတော့မှပံ့ပိုးထောက်ခံသွားမယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်
။ Jetzt kurz vor dem einjährigen Beginn des Krieges selber erscheint, das ist
ပြောသွားတာကတော့စစ်ဖြစ်တာကနှစ်ပတ်လည်းမတိုင်မီလေးမှာဒီထိပ်သီးအစည်းအဝေးကထူးခြားပါတယ်။ယူကရိန်းရဲ့ခုခံရေးစိတ်ဓာတ်တင်ကြေတာဖြစ်တယ်လို့ဥရောပသမ္မတနဲ့ယူကရိန်းတို့အတူယက်တီကြတယ်ဆိုတာကိုအားကောင်းကောင်းနဲ့ပြသချက်လည်းဖြစ်ပါတယ်။လိုအပ်နေသမျှယူကရိန်းကိုထောက်ခံပြီးတော့ပံ့ပိုးသွားမယ်ဆိုတာကိုယူကရိန်းကလူတိုင်းအားထားလို့ရပါတယ်လို့ဂျာမန်ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်ရှင်။ဒီဂျာမနီအနေနဲ့ယူကရိန်းလိုနေသမျှယက်တီကူညီသွားမယ်လို့ဆိုတာပါ။ကြာသပတေးတောက်ကြနှစ်ရက်တာကျင်းပခဲ့တဲ့ EU ဥရောပသမ္မတထိပ်ကြီးညီလာခံအတွင်းမှာတော့မဟာမိတ်နိုင်ငံတွေအနေနဲ့လက်နက်တွေတိုက်လျင်နေပေးဖို့ကိုတောင်းဆိုခဲ့ပါတယ်။ EU ခေါင်းဆောင်တွေကလည်းယူကရိန်းကိုတတ်နိုင်သမျှအကူအညီပေးမယ်လို့ကတိပြုခဲ့ပါတယ်။ဒါပေမဲ့ယူကရိန်း EU အဖွဲ့ဝင်ရေးဆွေးနွေးဖို့အချိန်စရာကိုတော့ EU ကတိတိကျကျမပြောထားပါဘူးရှင်။
တရုတ်ထောက်လန်ရေးမိုးပြံပူပေါင်းကြီးတွေအမေရိကန်ပိုင်နယ်ဝေဟင်ထဲကိုရောက်လာတာဟာအမေရိကန်ပိုင်နယ်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကကြာသပတေးနေ့ကတညီတညွတ်ထဲဆုံးဖြတ်ချက်ချပါတယ်။အမေရိကန်ဝေဟင်မှာပြန်တန်းခဲ့တဲ့မိုးပြံပူပေါင်းကြီးကိုအမေရိကန်စစ်တပ်တိုက်လေယာဉ်တွေပစ်ချခဲ့တာနဲ့ပတ်သက်လို့အထက်လွှတ်တော်မှကြားနာခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်တဲ့အချက်အလက်တွေကိုအစိုးရတာဝန်ရှိသူတွေကလွှတ်တော်အမတ်တွေကိုတီးတန့်ရှင်းလင်းပြောကြားခဲ့ကြပါတယ်။ ပါတီနှစ်ရပ်ပေါင်းလွှတ်တော်အမှတ်တွေပါတဲ့ကြားနာပွဲမှာတရုတ်ပြည်ဒီမျက်နှာပြောင်တိုက်ကျူးလွန်မှုဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒါဟာနိုင်ငံရေးအရာလွှမ်းမိုးဖို့ကြိုးစားတဲ့လုပ်ရည်ဆိုပြီးတရုတ်အစိုးရကအပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတုံ့ပြန်ခဲ့ပါတယ်။ဒီမိုးလေဝပောင်းကြီးတွေဟာအမေရိကန်ဆွတ်ဆွဲတယ်လို့ထောက်လိုင်းရေးပူပေါင်းကြီးတွေမဟုတ်ဘဲမိုးလေဝသဆိုင်ရာအချက်လက်တွေလေ့လာစုဆောင်းတဲ့မိုးပြန်ပူပေါင်းကြီးတွေဖြစ်တယ်လို့တရုတ်ကတုံ့ပြန်ထားပါတယ်။ပြည်ခရီးသတင်းပတ်တုံးကအမေရိကန်ဝင်ဟင်းထဲမှာဒီထောက်လိုက်ရေးမှုပြန်ဝပောင်းကြီးတွေတွေ့ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်တရုတ်နိုင်ငံကိုသွားရောက်မဲ့အဆင့်မြင့်ခီးစဉ်ကိုလည်းရွှေ့ပြောင်းခဲ့ပါတယ်။တရုတ်မှုပြန်ဝပောင်းကြီးတွေကိုအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာတိုက်ကြီးငါးတိုက်မှာတွေ့ရှိခဲ့တာဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေကိုမဟာမိတ်နိုင်ငံတွေကိုမျှဝေထားတယ်လို့လည်းအမေရိကန်ဆိုရကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုညှင်းဆန်မှုအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကြိုးစားခဲ့သလားဆိုတာကိုစုံစမ်းနေတဲ့အမှုအတွက်သူ့လက်ထက်တုန်းကဒုသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့ Mike Pence ကိုအထူးစုံစမ်းရေးရှင်းနေရဲ့ရုံးတော်ကိုလာရောက်ဖို့ဆင့်ခေါ်စာထုတ်ထားပါတယ်။ဒီမှုကိုစုံစမ်းမှုအတွက်တရားရေးဌာနကအထူးစုံစမ်းရေးရှင်းနေ Jasmine ကိုခန့်အပ်တာဝန်ပေးထားတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်လွှတ်တော်မှာအတည်ပြုမဲ့2021ခုနှစ် January 6ရက်နေ့တုန်းကသမ္မတထရန့်ကိုလိုလားတဲ့သူတွေကလွှတ်တော်အဆောက်အဦတွေကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့သမ္မတဟောင်းထရန့်နဲ့ဒုသမ္မတဟောင်း Mike Pence တို့ကြားမှာဆက်ဆံရေးကခက်တန်းတန်းဖြစ်သွားခဲ့ပါတယ်။အဲ့ဒီချိန်တုန်းကဂျိုးဘိုင်ဒန်ရွေးကောက်ခံရတာကိုအခမ်းအနားသဘောအရအတည်ပြုပေးဖို့ဒုတိယသမ္မတ Mike Pence လွှတ်တော်ထဲမှာရောက်ရှိနေခြင်းလည်းဖြစ်ပါတယ်။သူ့အတွက်ဒီရွေးကောက်ပွဲရလဒ်ကိုပယ်ချပေးဖို့ Trump ကလိုလားခဲ့တာဖြစ်ပါတယ်။တိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်နိုင်အောင်လှုပ်တင်တာကိုလှုပ်ဖို့ Mike Pence မှာတတိမရှိဘူးဆိုပြီးတော့သမ္မတ Trump ကအဲ့ဒီတုန်းက Twitter မှာရေးခဲ့ပါတယ်2020ရွေးကောက်ပွဲရလဒ်ပယ်ပြအောင်လို့သမ္မတဟောင်းထရန့်အားထုတ်တဲ့အခါမှာဒုတိယသမ္မတမိုက်ဖန့်ကိုဘယ်လိုမျိုးပြောဆိုညွှန်ကြားခဲ့သလဲဆိုတာကတော့အထူးရှေ့နေအတွက်အရေးကြီးတဲ့အချက်ဖြစ်နိုင်ပါတယ်။လာမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican သမ္မတလောင်းရွေးချယ်ရမှာတော့ Trump ကိုစန့်ကျင်ပြီးတော့ဝင်ရောက်ရှင်ပြိုင်မှုမိုက်ဖန့်ကစဉ်းစားနေတဲ့အချိန်မှာအခုလိုဆင့်ခေါ်တာဖြစ်ပါတယ်။ Trump ရဲ့သမ္မတတက်တန်းအတွင်းမှာဆုံးဖြတ်ချက်တွေနဲ့လှုံ့ဆော်ခဲ့တာတွေကိုဒုတိယသမ္မတမိုက်ဖန့်ကအနီးကပ်တိခဲ့သူတစ်ယောက်လည်းဖြစ်ပါတယ်ရှင်။
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျ
တောက်ကြနေညအတွက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်မြန်မာရေးဟာပြည်တွင်းပြည်ထောင်စုပြီမဲ့ဒေတာရင်းရိုက်ခတ်မှုတွေနဲ့အကျိုးဆက်တွေရှိနေတာကြောင့်အာဆီယံနိုင်ငံတွေတညီတညွတ်တဲ့တုံ့ပြန်မှုလိုအပ်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမနေ့ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။
မြန်မာပြည်တွင်းပြဿနာကိုပြည်တွင်းမှာပဲဖြေရှင်းရမှာဖြစ်တယ်ဆိုပေမဲ့လို့မြန်မာအရေးကဒေသတွင်းရိုက်ခတ်မှုတွေနဲ့အကျိုးဆက်တွေရှိနေပါတယ်အထူးသဖြင့်မြန်မာနိုင်ငံကဒုက္ခသည်တွေအများအပြားရှိနေတဲ့မလေးရှားနိုင်ငံကိုတိုက်ရိုက်ရိုက်ခတ်ပါတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကပြောဆိုသွားတာပါနိုင်ငံငယ်တစ်ခုဖြစ်တဲ့သူတို့အနေနဲ့တနိုင်ငံတည်းကတုံ့ပြန်နိုင်တဲ့ပမာဏအကန့်အသတ်ရှိတဲ့အကြောင်းလူသားချင်းစာနာမှုကူညီမှုစိုးရိမ်ချက်တွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကတုံ့ပြန်ကင်တွယ်နေတာရှိပေမဲ့ဒေသတစ်ခုလုံးအနေနဲ့အာဆီယံကတညီတညွတ်တဲ့တုံ့ပြန်ကင်တွယ်ဆောင်ရွက်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာနဲ့ကြာတာရင်းနေတုန်းကတွေ့ဆုံတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အီဘရာဟင်ကပြောကြားသွားခဲ့တာပါမြန်မာရေးပုံသဘောတူညီချက်ချမှတ်ထားတဲ့အာဆီယံအနေနဲ့ပိုးပြီးထိထိရောက်ရောက်တုံ့ပြန်ကူညီဖို့လည်းမလေးရှားဝန်ကြီးချုပ်ကတိုက်တွန်းပါတယ်ထိုင်းနဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးတွေ့ဆုံဆွေးနွေးပွဲမှာမြန်မာရေးနဲ့ခွဲထွက်ရေးသဘုံတွေရှိနေတဲ့ထိုင်းတောင်ပိုင်းအခြေအနေတွေအပါအဝင်ဒေသရင်းလုံခြုံရေးကိစ္စတွေစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့မနေ့ရှာဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ဒေသရင်းနိုင်ငံတွေကိုသွားရောက်တဲ့ခီးစဉ်အတွင်းမှာဝန်ကြီးချုပ်အီဘရာဟင်ထိုင်းနိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဒီထိုင်းခီးစဉ်မတိုင်ခင်မှာတော့အင်ဒိုနီးရှား၊ဘရူနိုင်းနဲ့စင်ကာပူနိုင်ငံတွေကိုလည်းသွားရောက်ခဲ့ပါတယ်ရှင်။
အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ပါကစ္စတန်နိုင်ငံတို့ဟာအစ္စလာမဘတ်မှာမျက်နှာချင်းဆိုင်ဆွေးနွေးနေကြပါတယ်။လာမယ့်အပတ်မှာတော့အင်တာနက်ကနေတဆင့်ဆက်လက်ဆွေးနွေးကြအောင်မှာဖြစ်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။2019ခုနှစ်တုန်းကအမေရိကန်ဒေါ်လာ 6.5 ဘီလီယံချီဖို့သဘောတူညီခဲ့ပြီးတော့အနည်းဆုံး 1.1 ဘီလီယံပေးနိုင်အောင်ရည်ရွယ်ဆွေးနွေးနေကြတာဖြစ်ပါတယ်။ဒီငွေကိုအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ဘက်ကပေးဖို့အတွက်ပါကစ္စတန်ကလှုံ့ဆော်ရမယ့်အခြေအနေသတ်မှတ်ချက်တွေကိုသဘောတူညီ ခဲ့ကြပြီးဖြစ်ပါတယ်လို့ပါကစ္စတန်ဘဏ္ဍာရေးဝန်ကြီးအဟက်ဖ်ဒါကပြောပါတယ်ဒါပေမဲ့ဒီဒီဇင်ဘာလကတည်းက IMF ကပေးဖို့နောက်ကျနေခဲ့တာဖြစ်ပါတယ်ဒီလိုမျိုးနှေးနေရတာကတော့ပုံမှန်လုံထုံးလုံနည်းတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်ရဲ့စီးပွားရေးပမာဏဟာဒေါ်လာဘီလီယံ350လောက်ရှိပါတယ်မနှစ်တုန်းကတော့ရေလွှမ်းမိုးမှုထံကနေပြန်ပြီးတော့ထူထောင်နိုင်မှုအတွက်16ဘီလီယံလိုအပ်တယ်လို့အစိုးရကခန့်မှန်းပါတယ်လက်ရှိမှာတော့အကျွေးတွေပတ်လည်ဝိုင်းနေတဲ့ပါကစ္စတန်နိုင်ငံရဲ့သွင်းကုန်အတွက်နိုင်ငံခြားငွေက3ဘတ်စာတောင်မရှိတော့ပါဘူးရှင
်တရုတ်နိုင်ငံကလာတဲ့ခီးသွွားတွေအပေါ်ချမှတ်ထားတဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးစည်းမျဉ်းကတ်သတ်ချက်တွေကိုတောင်ကိုရီးယားနိုင်ငံကဒီကနေ့ပြန်လည်ဖယ်ရှားပေးလိုက်ပါတယ်တရုတ်ခီးသွွားတွေကိုမနက်ဖြန်ဖေဖော်ဝါရီလ17ရက်နေ့ကစပြီးရက်တိုဗီဇာပြန်ပြီးတော့ထုတ်ပေးမယ့်အကြောင်းတောင်ကိုရီးယားရဲ့ယောဂါကာကွယ်ထိန်းချုပ်ရေးစင်တာကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်ခဲ့တဲ့လပိုင်းတွေကတရုတ်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေဆိုးဆိုးဝါးဝါးပြန့်ဖြစ်နေတာကြောင့်တရုတ်ခီးသွားတွေအပေါ်မှာဗီဇာကန့်သတ်တာကိုဗစ် -19 ရောဂါပိုးရှိမရှိမဖြစ်မနေစစ်ဆေးရတာအပါအဝင်ခီးသွားလာမှုနဲ့ဆိုင်တဲ့ကန့်သတ်ချက်တွေကိုတောင်ကိုရီးယားနဲ့နိုင်ငံအတော်များများကပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တောင်ကိုရီးယားကိုရောက်လာတဲ့တရုတ်ခီးသွားတွေကြားမှာရောဂါပိုးတွေ့ရှိတဲ့နှုန်းကတိတိတသားကျဆင်းလာတာကြောင့်ကန့်သက်ချက်တချို့ကိုပြန်လည်ဖြည့်လျှော့ပေးတာဖြစ်တယ်လို့တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးစင်တာကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတရုတ်ခီးသွွားတွေကြားကိုဗစ် -19 ရောဂါတွေ့ရှိမှုနှုန်းက 1.4 ရာခိုင်နှုန်းအထိရော့ကျသွားပြီးတော့ကန့်သက်ချက်တွေစတင်ချမှတ်ခဲ့တဲ့အချိန်ကနေစရင်20ရာခိုင်နှုန်းကျဆင်းသွားတာဖြစ်တယ်လို့လည်းတောင်ကိုရီးယားကထုတ်ပြန်ပါရယ်အခုကန့်သက်ချက်တချို့ဖယ်ရှားလိုက်တယ်ဆိုပေမဲ့တရုတ်ခီးသွွားတွေအနေနဲ့သူတို့နိုင်ငံကနေမထွက်ခွာခင်မှာယောဂါပိုးမရှိကြောင်းကိုစစ်ဆေးရအောင်မှာဖြစ်တယ်လို့စိုက်ရောက်တဲ့နေ့မှာလဲ CPR နီးနဲ့စစ်ဆေးရမှာပါတကယ်လို့ယောဂါပိုးရှိနေတယ်ဆိုရင်တော့သတင်းတစ်ပတ်တရားကွာရန်တင်းနေရမှာဖြစ်ပါရဲ့ရှင်
။ EU နိုင်ငံတွေမှာခိုလုံခွေပယ်ချခံရတဲ့သူတွေကိုနှင်ထုတ်ဖို့လွယ်ကူအောင်ရည်ရွယ်ပြီးတော့ EU ဥရောပသမ္မဂကနေစီးမြင့်အစ်စ်တွေချမှတ်လိုက်ပါတယ်လို့ဥရောပကော်မရှင်အကြီးအကဲအက်စလတ်ဘွန်ဒါလိုင်ရန်ကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်။တရားမဝင်နေထိုင်သူတွေများပြားလာတာကိုကင်တွယ်ဖို့အခုလိုဆောင်ရွက်လိုက်တာဖြစ်ပါတယ်။EU ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတော်တော်များများမှာဒီပြဿနာကြုံတွေ့နေရတာဖြစ်ပါတယ်ဒီပြဿနာကဥရောပပြဿနာဖြစ်ပြီးတော့ဥရောပရဲ့တုံ့ပြန်မှုလိုအပ်ပါတယ်လို့ EU ဥရောပသမ္မဂရဲ့ထိပ်သီးညီလာခံထုတ်ပြန်ချက်မှာပြောထားပါတယ်ခိုလုံခွင့်လျှောက်ထားတာတွေမှာအောင်မြင်ခဲ့ကြတဲ့သူတွေကကိုယ်တိုင်းမျိုးကိုကိုပြန်ကြတာနည်းပါတဲ့ပြဿနာကလည်း EU နိုင်ငံတွေအတွက်အဓိကပြဿနာဖြစ်နေတာပါယူကရိန်းစီးရီးယားနဲ့အာဖဂန်နစ္စတန်လိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကဒုက္ခသည်တွေတန်းနဲ့ချီပြီးတော့ EU နိုင်ငံတွေကလက်ခံထားရချိန်မှာပဲပဋိပက္ခတွေမရှိတဲ့ဘင်္ဂလားဒေ့ရှ်တူရကီနဲ့တူနီးရှားနိုင်ငံတွေကစီးပွားရေးအဆင်မပြေလို့နိုင်ငံရေးခိုလုံခွင့်လျှောက်ထားကြသူတွေကလည်းလက်ရှိမှာအများကြီးဖြစ်နေပါတယ်ရှင်ဖေဝါရီလ10ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အခုရေဆုံးကတော့နောင်ချိုတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့အကြောင်းသတင်းကိုအရင်ဆုံးတင်ပြပေးကြပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးကနေလွတ်အောင်ထွက်ပြေးတိတ်ရှောင်နေကြရပါတယ်။ကုတ်ခိုင်မြို့နယ်ထဲမှာလည်းဒီနှစ်ရက်အတွင်းမှာတိုက်ပွဲက3ချိန်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအခြေအနေအသေးစိတ်သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုအတွင်းမှာစစ်ကောင်စီတပ်နဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေအကြားဒီကနေ့မနက်ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ဒေသခံတွေတိတ်ရှောင်နေရတဲ့အခြေအနေကိုဒေသခံအမျိုးသမီးတဦးက VOA ကိုအခုလိုပြောပါဗျာ
ဒိုးမင်းအုပ်စုလုံခံကြီးရမှာဖြစ်တယ်မနက်ခင်းကတည်းကဆက်နေမှာစဖြစ်တာဆိုမနက်ပိုင်းကတော့ကျင်းလို့ရရင်လည်းတို့ကတောင်းကြီးလာဖြစ်သွားတာအဲ့ဒါကျမတို့ရွာဖျားစီဒီကောင်ကဟိုစူးစားဆောင်ပြန်ပြစ်သွားတော့
တိုက်လေရင်တွေဟာမနက်9နိုင်လောက်ကနေညနေ3နိုင်ကျော်အထိပစ်ခတ်ခဲ့ပြီးဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာလုံခံကျေးရွာကနေတခြားကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့သိရပါဗျ။ကျေးရွာသားတချို့ပိတ်မိကြံရိပ်ခဲ့တာတွေလည်းရှိတယ်လို့ဒေသခံကပြောပါဗျ။
လေရအောင်အဲ့ဒီအမိတော်ကညာအားပြန်သားမျိုးလို့ကျမတို့လည်းအဲ့မှာမလုပ်ဘူးထင်လို့မလို့ခုလေရရှင်အောင်ဆောင်ခဲ့ပါလိမ့်ရှင်။9နာရီလောက်ကလေးကနေတော့ကျမတို့ဆောင်နေပြီ3နာရီကျော်ပြီအဲ့ဒီငါပြစ်တော့ရှင်။ကျမတို့ကညာကိုလွတ်ထွက်တော့ပုံရသားကြီးခန်းထားတယ်လို့ကြားတယ်တချို့။ပင်းကြီးတွေကိုခန်းထားလာတယ်
။ထွက်ပြေးလာသူတချို့ဟာဒိုးမင်ကျေးရွာအုပ်စုဟိုခိုရွာဖုံးကြီးကျောင်းကိုရောက်နေပြီးတော့အဝတ်တထည့်ကိုတစ်ခုနဲ့ပြေးလာခဲ့ရတာမို့အဝယ်အစားနဲ့ဆောင်တွေလိုအပ်နေကြပါတယ်။ လောလောဆယ်မှာတော့တင်းရှောင်လာသူဘလောက်ရှိတယ်လဲဆိုတာကိုစရင်ကောက်ယူနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ကျေးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်ဟာနေရွှန့်ခွာထွက်ပြေးတင်းရှောင်နေရပါတယ်ဒီကနေ့မနက်ခင်းပိုင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာကုတ်ခိုင်မြို့နယ်အတွင်းနှစ်ရက်အတွင်းအ ਨੇ ဆုံးတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကုတ်ခိုင်ဒေသခံတို့ကအခုလိုပြောပါတယ်
။အခုဒီနေ့လည်းဖြစ်တယ်။ရှင်းလာမှဒီနေ့ဖြစ်တယ်။မနေ့ကကျတော့ကုတ်ခိုင်အစင်းမှပြိမာဖြစ်တယ်။ပြီးနောက်တစ်ခုကဟိုအဲဘာလို့နံပါတ်ကတော့နံပါတ်မှာဒီကစီးနေမှတော့ဖြစ်တယ
်။မနေ့ကနံဖလွန်ကျေးရွာဘက်မှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်တာကြောင့်အသက်60ကျော်အရွယ်အဖိုးတယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါဗျ။ဒီသတင်းနဲ့ပတ်သက်ပြီး VOA အနေနဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။ကိုခိုင်မျိုးနဲ့အတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးကတော့စုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါဗျ။
တော်ပြီဒီဆိုတော့ကြားပါတယ်ဒါမှဝေမင်းကြီးနဲ့ဒီမရသေးဘူး။သံတို့ဘက်ကလည်းနည်းနည်းလှုပ်ရှားလာလို့တို့ဒီနေ့အဲဒီတဲ့ရင်ဖက်တဲ့ဘုတ်ဖြစ်တယ်ပါပါ။မင်းကလည်းဖြစ်တယ်လို့ပြောတာ။စဉ်းစားနေစစ်ဖြစ်ပါရဲ့
။ဒီကနေ့မနက်မှာပဲဖားကန့်မျိုးနဲ့နမ်းမဖြစ်ကြီးရွာပန်းတင်တရားမှာလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ကို KIA နဲ့ပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းဗိုလ်မှူးကြီးနောဘူးကအတည်ပြုတာမရှိပါဘူး။ KIA တီထောင်တာ62နှစ်ပြည့်အခမ်းအနားမှာတော့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာက2023ခုနှစ်မှာတိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းပြောဆိုထားပြီးဒီရက်ပိုင်းမှာတော့ကချင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားတဲ့သတင်းတွေခက်စိတ်စိတ်ထွက်ပေါ်လာနေတာပါဒီတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းတောင်ချိုမြို့နယ်ထဲမှာစစ်ကောင်စီတပ်ကလေကြောင်းကနေလိုက်ပြီးတော့တိုက်ခိုက်နေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုကိုငင်းချန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တနင်္လာရီတိုင်းပလောမြို့နယ်ထဲကတိုက်ပွဲအခြေအနေသတင်းကိုတင်ပြပေးကြပါမယ်တနင်္လာရီတိုင်းပလောမြို့နယ်ထဲမှာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစပြီးတော့ဒီကနေ့အထိရက်စက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကပလောမြို့နယ်တိုးကျေးရွာမြတောင်ကျေးရွာတွေဘက်ကိုစစ်ကြောင်းဆင်ပြီးတော့စစ်ရေးလှုပ်ရှားရာကနေနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာလို့ပလော PDF နဲ့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေလည်းနေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ပလောတိုက်ပွဲသတင်းပေးပို့ချက်ကိုတော့မဆုမြတ်မုံကဆက်ပြီးပြောပြပေးပါမယ်ရှင်
တနင်္သာရီတိုင်းပလောမြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြား February 9ရက်နေ့ကစပြီးတော့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ် February 9ရက်တုန်းကပလောမြို့နယ်ကတိုကျေးရွာမှာတိုက်ပွဲစတင်ခဲ့ပြီးနောက်နေ့မှာတော့မြတောင်ကျေးရွာမှာထပ်ပြီးတော့တိုက်ပွဲဖြစ်ပါတယ်ဒီကနေ့တောက်ကြနေမှာတော့ထမင်းမစားကျေးရွာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အဲ့နောက်တနေ့ကျတော့ဒီကတက္ကအခုလူတွေကမြတောင်ဘက်ကိုတက္ကဆင်းလာဟိုအဲ့ဒီမြတောင်မှာရှိတဲ့ကိုဒီဘက်ကနေပွားပြီးတော့ပြင်းမဲ့ဆိုပြီးတော့သွားတာသွားတဲ့အခါဟိုဘက်ကနေပြီးတော့သူတို့ကလည်းနည်းနည်းအကင်းပွားသွားပြီးပေါ့အဲ့ဒီမြတောင်ဘက်လက်ကူဘက်အဲ့ဒီသူတို့ပလာတို့ဒီကြတို့ဘက်မှာသူတို့ကတင်ဖို့တွေဝတ်ထားတာနေမှာအဲ့နောက်ပြီးတော့သူတို့ဘက်ကဟိုကလက်နဲ့ကြီးနဲ့ချတာဟုတ်အဲ့ဒီ40နဲ့သူတို့က79နဲ့ပြည့်တဲ့ခါကျတော့ဒီဘက်က73ရောက်တောင်ဖြစ်သွားတာဒဏ်ရာရသွားတာပေါ့ဥမာတို့ဘက်ကနေသူဒီနေ့တက္ကဟိုကဒီသမီးမသားဘာမဒီဒီဒီအဲ့တော့ဖတ်ဖတ်တဲ့ကရေပေါ်နေတယ်ကွာအဲ့ဒီဆေးနေလိုက်ပွဲဖြစ်တယ်ခီးပင်းဖြစ်တယ်အခုဒီမနေ့ဒီဘက်ကလည်းအထင်းမှားသွားတယ်ဒီဘက်ကကျတော့ဟို၃ယောက်မှ၂ယောက်ကနည်းနည်းတန်းရပြင်းထန်တယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖက်ကအထိခိုက်ရှိသလိုစစ်ကောင်စီဘက်ကလည်းစစ်ကြောင်းဆင်းသွားတဲ့လမ်းမှာမိုင်းဆွဲတိုက်ခိုက်ခံရလို့ဆယ်ယောက်ထက်မနည်းအထိခိုက်ရှိတယ်လို့ဆိုပါတယ်ဒီကိန်းကဏ္ဍကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူးဘလော့မျိုးနယ်ကတိုက်ပွဲတွေဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုအနီးအနားခြေပါတွေကိုလည်းဝင်ရောက်ပြီးတော့ဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေလုပ်နေတယ်လို့ပလောကာခွေတပ်ကပြောပါတယ်တကယ်တော့ပလောမျိုးနယ်ထဲမှာပြီးခဲ့တဲ့လအနည်းငယ်တည်းကစစ်ကောင်စီတပ်တွေနဲ့ပလောဒေသကာကွယ်ရေးအဖွဲ့တွေကြားမှာဂျိုကြားဂျိုကြားတိုက်ပွဲတွေရှိနေကြတာပါအဲဒါကြောင့်လဲခြေရွာတချို့ကဒေသခံတွေအဖို့စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်တို့ကြီးရွာဒေသခံတို့ကသူတို့အနေနဲ့နေရဆွန့်ခွာစစ်ဘေးရှောင်နေရတာ၃လနီးပါးရှိပြီလို့ပြောပါတယ်
၃လနဲ့လ၃လဝတ်တယ်လို့ပြောပြီ the shami jara kuche ji do phesa phesa do lo de jay the ba de jay the college
tu pyo twara ga ro sit be shaung ni ya da 2 la 3 la win chin chi twa bi akhu thi tai pwe re phit ni se be တလားတစ်ကြိမ်တစ်ပတ်တစ်ကြိမ်တိုက်ပွဲတွေဖြစ်တယ်လက်နေကြီးတွေကတော့နေတိုင်းလိုလိုပဲဖြစ်နေတယ်တဲ့ရွာထဲမှာနေလို့ရှိရင်စစ်သားတွေလာတဲ့အခါတွေ့ရင်ဆွဲမယ်ခေါ်မယ်ရှေ့ကနေသွားခိုင်းမယ်အဲဒါကြောင့်မို့လို့ပို့ပြီးတော့ကြောက်ရတယ်စစ်သားတွေလာရင်လည်းရွာတွေဘက်ကိုလက်နေကြီးတွေနဲ့ပြစ်တယ်သူတို့စစ်ကြောင်းဖြတ်သွားဖြတ်လာဆိုရင်လည်းရွာထဲကလူတွေကိုတွေ့ရင်တွေ့တယ်လို့ပြစ်တယ်အဲဒါကြောင့်ရွာထဲမှာမနေရကြဘူးလို့တိုးချင်းရွာကဒေသခံကပြောပြနေတာပါသင်္ကန်းတော့ရွာကန်တယောက်ကတော့ပြီးခဲ့တဲ့လတုန်းကချင်းရွာအနီးတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေရွာထဲဝင်လာပြီးတော့နေအိမ်မီးရှို့ဖျက်ဆီးတာခံခဲ့ရတယ်လို့ပြောပါတယ်
။အဲမှလည်းအဲ့လိုပဲတိုက်ပွဲတွေကြောင့်အဲရွာထဲမစုမချရဲပဲကြာနေမှာလို့မဟုတ်ဘူးအဲ့ဒါမရှိတော့ဘူးမီးရှို့
ကသူပြောသွားတာကတော့အဲ့မှလည်းတိုက်ပွဲတွေဖြစ်တာကြောင့်ရွာထဲမှာဘသူမှမနေရကြဘူး။သူတို့အိမ်ဆိုရင်လည်းအိမ်မရှိတော့ဘူးမီးရှို့လို့ကုန်ပြီးလက်ခွေးထဲမှာတဲလေးတွေဆောက်ပြီးတော့ရှောင်းနေရတယ်။မကြမကြအဲ့လိုမျိုးဖြစ်တယ်။အဲ့ဒီတိုက်ပွဲမှာတိုးရွာမှာဖြစ်လိုက်မြားတောင်ရွာမှာဖြစ်လိုက်တာရှင်းရွာမှာဖြစ်လိုက်နေရအနှံ့ပလောမှာလည်းဖြစ်နေတာပဲလို့ပြောသွားတာဖြစ်ပါတယ်ပလောမျိုးနယ်ရင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲဖြစ်နေတဲ့နောက်အခုလာဇန်ပိုင်းမှာစစ်ကောင်စီကပလောမျိုးနယ်မှာစစ်အုပ်ချုပ်ရေးကျင်းညာခဲ့ပါတယ်အခုဖြစ်နေတဲ့ပလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကထုတ်ပြန်တာမရှိသေးပါဘူးဒီနေ့ကချင်းပြည်နယ်ထန်တလန်ရဲစခန်းကိုဒေသခံချင်းကာကွယ်ရေးအဖွဲ့တွေဝင်ရောက်စီးနင်းပြီးတရက်အကြာမှာတော့ထန်တလန်ရဲစခန်းစီးနှင်းဝင်ရောက်ခံရပြီးရဲတပ်ဖွဲ့ဝင်တွေဟာလေကြောင်းကုန်းကြောင်းစစ်ကူတွေရဲ့ပစ်ခတ်မှုအကာအကွယ်ယူပြီးတော့ဆုတ်ခွာခဲ့ရတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ရှင်
။တနင်္လာနေ့တိုင်းပလောမြို့နယ်ကတိုက်ပွဲအခြေအနေကိုမတ်စုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စိုက်ပြီးတော့ဒီစကိုင်းတိုင်းကဏီမြို့နယ်ကစစ်ကောင်စီစက်လေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်လိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့စစ်ကောင်စီတပ်ရဲ့ဒီဇယ်ပေပါ 3,000 ကျော်တင်ဆောင်လာတဲ့ဆက်လီကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ရယူနိုင်ခဲ့ပါရစေ။ဒီဆက်လီကြံခဲ့တဲ့နားကရွာတွေကိုတော့စစ်တပ်ကလိုက်ပြီးတော့ရှင်းလင်းနေတာမှာကျေးရွာ3ရွာကနေအိမ်100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါရစေ။မကွေးတိုင်းမင်းတုံးမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါရစေ။စကိုင်းနဲ့မကွေးတိုင်းအတွင်းကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။ငုံရမျိုးကနေစကိုင်းတိုင်းထပ်ပိုင်းကိုပို့ဆောင်မဲ့စစ်ကောင်စီရဲ့ဒီဇယ်ပေပါတွေတင်ဆောင်လာတဲ့ဆက်လီအုပ်စုကိုဒီဇမလလယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ပြီးတော့ဒီဇယ်ပေပါ 3,000 ကျော်သိမ်းယူနိုင်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇမ18ရက်ကစီတင်သင်းမောတွေအပါအဝင်ဆက်လီ9စီးနဲ့မုံရွာကနေထွက်ခွာလာတဲ့စစ်ကောင်စီလုံခြုံရေးအဖွဲ့တွေဟာကဏီနယ်အရောက်မှာရေကြောင်းအခက်ခဲကြောင့်အထက်ကိုဆံမတက်တော့ပဲမုံရွာမြို့ကိုပြန်ဆုံဆင်းလာတာပါအဲ့နောက်တပြည်တော်ကြေးရွာအနီးတောင်းတင်းနေချိန်မှာဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်တာလို့ကြောက်လုံးကြီးဒေသကာကွယ်ရေးအဖွဲ့တာဝန်ရှိသူကိုအေတီကပြောပါတယ
်ဒီဇယ်ရဲ့ဆန်စီစားရေဟုတ်ဒီဇယ်ပေးပါဗောခမန်းကြီးဆိုရင်သူကဝင်းနဲ့လောင်းလာတယ်ကျွန်တော်တို့အပြင်မှာထုတ်တာခမန်းကြီးဆိုရင်3,000ကျော်လောက်ပါတယ်ဗျဟုတ်ဟုတ်သူတို့အဲ့ပုံမှာတောင်းတင်းနေပြတောင်းတင်းပြီးတော့တတိရောရွာမှာတက်ဆွဲထားရပေါ့နော်အဲ့အဲ့ဒါကမှကျွန်တော်တို့မဟာမိတ်ဖွဲ့တွေပူးပေါင်းပြီးတော့ဘိုင်းတိုင်လုံးကိုအောင်မြင်ခဲ့ရပေါ့ဟုတ်အဲ့ပုံမှာစစ်သားတွေလည်းအများကြီးပါတယ်ဗျဟုတ်ကျွန်တော်တို့စစ်သားတွေကအဲ့ဆက်လေးကိုတွန်းနဲ့တွဲတွန်းဆိုတာတိမှန်ပါလေအဲ့တွဲတွန်းနဲ့ထွက်ပြီးသွားကြတယ်ဗျဟုတ်
ဆက်လေး9စီးမှာရိတ်ခါတင်ဆက်လေးအကြီးတစ်စီးနဲ့လူစီးဆက်လေးတစ်စီးကိုပြီးခဲ့တဲ့ဇန်နဝါရီ3ရက်နဲ့4ရက်တို့မှာတင်းစီရမိခဲ့ပြီးဒါဟာတတိယကြိမ်တင်းစီရမိခဲ့တာလည်းဖြစ်ပါတယ်ဒီဇယ်တင်ဆောင်လာတဲ့ဆက်လီကိုတော့ဇန်နဝါရီ31ရက်ညပိုင်းမှာတင်စီရတာဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်အခုမှသတင်းထုတ်ပြန်တာဖြစ်တယ်လို့ဆိုပါတယ်။ဆက်လီအသိမ်းခံပြီးနောက်ပိုင်းဖေဖော်ဝါရီ6ရက်မှာစစ်တပ်ကတပီတော်ကြေးရွာအနီးကိုကင်းတော့လေရင်တွေနဲ့ထောက်လန်းခဲ့ပြီးတော့လေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့လည်းဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒါပြင်တင်စီခံထားရတဲ့ဆက်လီ100ကိုစစ်ကောင်စီတပ်အင်အား200နီးပါးရောက်လာပေမဲ့ဆက်လီထဲမှာစီမချန်တော့တဲ့အတွက်ဘီရဲဆက်လီကိုထားခဲ့ပြီးတော့တက်ပြန်ဆုတ်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်စစ်ကြောင်းပြန်ဆုတ်ချိန်မှာတပီတော်ရွာနဲ့အုံမင်းစိတ်ရွာကနေတချို့ကိုမိရှုဖျက်ဆီးခဲ့တယ်လို့လည်းပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့အခုလိုကဏီမြို့နယ်အတွင်းဒီဇယ်ပေပါတင်ဆက်လီတင်းစီခံရတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူးတစ်ချိန်တည်းမှာပဲမကွေးတိုင်းမင်းတို့မြို့နယ်ထမ်းမင်ကနန်းနဲ့ပြောင်းကျေးရွာအနီးမှာဖေဖော်ဝါရီ9ရက်ကမြန်မာစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ ဆော်လို PDF မကွေးကတာဝန်ရှိသူတဦးကပြောပါတယ်
ကမင်းကအများနဲ့သွားရဆိုတော့တရင်ရတာပေါ့တရင်ရတဲ့ခါကျတော့သွားဆောင်တယ်ဆောင်ပြီးတဲ့အချိန်မှာအခါတိုင်းဆိုလို့ရှိရင်တော့တနတ်ပါတယ်ပေါ့နော်တနတ်မပါတဲ့နေ့ကျမှကိုရုစုံတယ်ဒါပေမဲ့သွားလက်ဆားနဲ့မထူးတော့ဘူးဆိုပြီးတော့အဲ့နှစ်ယောက်ကအဲ့နေရာမှာနေမဲ့အပီးရှင်းလာခဲ့တာပေါ့ရဲဘော်တယောက်နဲ့တက်ကြက်တယောက်နဲ့လာတယ်လာတဲ့အချိန်မှာပြစ်ခတ်ရှင်းနေတာပေါ့
ပြစ်ခတ်တာတွေဖြစ်ခဲ့တဲ့အတွက်မင်းတို့မျိုးပါဝင်မျိုးမြောက်ဖတ်ချမ်းမှာရှိတဲ့ကြေးရွာတွေအလုံးကိုမီးဖြတ်ထားခဲ့တယ်လို့လမ်းမိုင်းတချို့ကလည်းစစ်ကောင်စီကအုံပြုခွင့်ပိတ်ပင်ခဲ့တယ်လို့သိရပါတယ်ဒါပြင်မင်းမှုခရိုင်အမှတ်1တပ်ရင်းစလင်း PDF တပ်ဖွဲ့ကလည်း February 8ရက်ကစလင်းမြို့ခြေဆိုင်မြမစစ်တပ်ရဲ့တပ်ရင်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မကွေးကံဖြားရဲစခန်းကိုလည်းဒေသခံကာကွယ်ပူးပေါင်းအဖွဲ့တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။2023ခုနှစ်ကစလို့သကိုင်းတိုင်းနဲ့မကွေးတိုင်းကနေရာတော်တော်များများမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အနာသိန်းစစ်တပ်ကလည်းအနာသိန်းနှစ်နှစ်ပြည့်တဲ့အချိန်မှာသကိုင်းတိုင်းနဲ့မကွေးတိုင်းကမြို့နယ်အချို့ကိုစစ်အုပ်ချုပ်ရေးကျင်းညာခဲ့ပါသေးတယ်။အဲ့လိုကျင်းညာပြီးနောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနေတာဖြစ်ပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းအတွက်စေပတိပခါတွေနဲ့ပတ်သက်လို့မေးမြန်းဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်လို့တော့မရခဲ့ပါဘူးခင်ဗျာ
။ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့ကမြေပုံမြို့နယ်ဒုတ်ချောင
်းတဲမှာစစ်ကောင်စီတိုက်ခိုက်ဒီဒီဇယ်ပေပါ3000ကျော်တင်ဆောင်လာတဲ့ဆက်လေးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ရယူခဲ့တဲ့သတင်းကိုကိုရနိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းလူမျိုးစုတွေပေါ်မှာအောက်ခြေတက်တရဲ့ကျွလုံမှုတွေကိုအေအေကစုံစမ်းစစ်ဆေးတော့မယ့်အကြောင်းသတင်းကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မှာနေထိုင်တဲ့ချင်းလူမျိုးစုတွေပေါ်မှာရခိုင်လက်နက်ကိုင်တပ်အေအေရဲ့အောက်ခြေတက်သားတွေကလူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ချင်းနိုင်ငံရေးဥဆောင်ကော်မတီရခိုင်ပြည်နယ်ကမနေ့တုန်းကဆွဆွဲထုတ်ပြန်ပါတယ်။ရခိုင်လက်နက်ကိုင်တပ်အေအေဘက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြစ်မှုထင်ရှားတယ်တကယ်ဆိုလို့ရှိရင်ကျူးလွန်တဲ့သူတွေကိုအပြစ်ပေးသွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံဦးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဟုတ်ကဲ့ဟိုကျမတို့ဒီအတန်ဖိုင်ပေါ့နော်ဟိုမှားယွင်းပြီးတော့မှဒီစပိုင်းဆိုင်ရာချုံရင်းချက်ရှိတဲ့အတွက်အထူးပဲတောင်းပန်ပါတယ်ရှင်ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့တုန်းကမြေပုံမြို့နယ်ကဒုတ်ချောင်းကျေးရွာကချင်းဒေသခံပြည်သူနှစ်ဦးကိုရခိုင်လက်နက်ကိုင်အေအေဘက်ကနေဖုံးနဲ့ဆင့်ခေါ်ပြီးတော့အကြောင်းပြချက်မရှိဘဲနဲ့လက်ပြန်ကြိုးတွေတုတ်ပြီးတော့အုပ်စုလိုက်ရိုက်နှက်ခဲ့ပါတယ်လို့ချင်းနိုင်ငံရေးဦးဆောင်ကော်မတီ CPSC ကမနေ့တုန်းကထုတ်ပြန်ပါတယ်အေအေအောက်ခြေတပ်သားတွေရဲ့ရိုက်နှက်မှုကြောင့်ဒေသခံတဦးသတိမေ့သွားခဲ့ပြီးတော့ဒီကနေ့အထိစေယုံမှာစေကူတာမှုတွေခံယူနေပါတယ်ဆိုပြီးတော့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ချင်းနိုင်ငံရေးဥဆောင်ကော်မတီရခိုင်ပြည်နယ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့အနေနဲ့အောက်ခြေမှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်လို့ရခိုင်လက်နက်ကိုင်တပ်အေအေအဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်တကယ်လို့သူတို့ဘက်ကနေဆွဆွဲထုတ်ပြန်ထားသလိုမြေပြင်မှာကျူးလွန်မှုရှိမရှိဆိုတာကိုအေအေဘက်ကဆက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတာတွေရှိပါတယ်ဒါကြောင့်မို့လို့အခုလိုမျိုးလောလောဆယ်မှာသူတို့ထုတ်ပြန်ထားတာရှိမရှိမြေပြင်မှာကျူးလွန်နေတာတွေရှိမရှိဆိုတာကိုတော့လောလောဆယ်ပြောဖို့အချိန်စောသေးတယ်ဆိုပြီးတော့ခိုင်ဒုက္ခကပြောသွားပါတယ်ထုတ်ပြန်ကြမှာဖော်ပြထားသလိုမြေပြင်မှာတကယ်ကျူးလွန်တာတွေရှိခဲ့တယ်ဆိုရင်တော့ရခိုင်လက်နက်ကိုင်တပ် AA အဖွဲ့ရဲ့စီးမြင်းစည်းကမ်းတွေအတိုင်းမှာအေးအေးယူဆောင်ရွက်သွားမယ်လို့လည်းခိုင်ဒုက္ခကပြောပါတယ်ဒီလိုမျိုးစုံစမ်းစစ်ဆေးမှုတွေမှာတကယ်လို့သူတို့ဆွဆွဲထားတဲ့အတိုင်းကျူးလွန်ကြောင်းထင်ရှားတယ်ဆိုရင်တော့ကျူးလွန်တဲ့သူတွေအနေနဲ့ဒီရခိုင်တပ်မတော်ရဲ့စီကန်းနေနဲ့ပတ်သက်ပြီးတော့ဒီစီမင်းစီကန်းနေအရာလိုအပ်တယ်လို့အရေးယူသွားမှာဖြစ်တယ်ဆိုပြီးတော့ပြောသွားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့တုန်းကလည်းရခိုင်ပြည်နယ်မင်းပြမြို့နယ်တောင်ရှေပြည်ကျေးရွာမှာရင်တိုက်မှုတစ်ခုဖြစ်ခဲ့ပြီးတော့အဲ့ဒီကျေးရွာအုပ်ချုပ်ရေးမှုနဲ့အေအေတပ်ဖွဲ့ရဲ့စစ်ဒေသမှုခိုင်ကျော်တို့ကြားမှာအငင်းပွားမှုတွေဖြစ်ခဲ့ပါတယ်အုတ်ချုပ်ရည်မှုကိုအေအေဘက်ကရိုင်းနှက်ခဲ့တယ်လို့ရွာသားတွေကိုလည်းလက်နက်နဲ့ချင်းချောက်ခဲ့ပါတယ်ဆိုပြီးတော့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့ဒီရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကျောင်းတောင်အုပ်စုထဲမှာမွတ်စလင်အမျိုးသမီးကိုအာဓမ္မပြုကျင့်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတဲ့အေအေတပ်သား2ဦးကိုလည်းဒီအေအေဘက်ကနေပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလတုန်းကအေအေစစ်ခုံရုံးကနေပြီးတော့အလုတ်ကျန်းနဲ့အဲ့ဒီတပ်သား2ဦးကိုထောင်နဲ့နှစ်20အပြင်ကျင်းတဲ့အချက်30ချမှတ်ပြီးတော့အရေးယူခဲ့ပူပါတယ်ရှင်လက်ရှိမှာကတော့ရခိုင်လက်နက်ကိုင်တပ် AA အဖွဲ့အနေနဲ့စစ်ကောင်စီတပ်တို့ကြားမှာယာယီသဘောအပြစ်ရထားပါတယ်ရခိုင်ပြည်နယ်တွင် AA ထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့အုပ်ချုပ်ရေးနဲ့တရားစီရင်လုပ်ငန်းတွေကို ULA AA အနေနဲ့ဆောင်ရွက်နေတယ်လို့သိရပါတယ်ရှင်ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ web page မှာတော့ဒီအတန်ဖိုင်နဲ့တကွာပြန်ပြီးတော့မှနားဆင်နိုင်ပါတယ်ရှင် VOA American အတန်ရဲ့တောက်ကြညာချန်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
မသေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မိတ်ကန်တန်ရဲ့ဖေဖော်ဝါရီလ10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ရှင်ဒီသတင်းမှာတော့စီဒီယန်စစ်သားဇနီးမယားမိသားစုတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းကိုတင်ဆက်ပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူ့ဘက်ကနေရည်တည်ခဲ့ကြတဲ့ CDN စစ်သားဇနီးမယားမိသားစုတွေရင်ဆိုင်ရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်မှုပြန်လည်ထူထောင်ရေးအစီအစဉ်တွေလှုပ်ဆောင်နေတဲ့အကြောင်းဒီအစီအစဉ်တွေကိုအဓိကဦးဆောင်နေတဲ့မတ်စုတစ်ကပြောပါတယ် CDN လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့တပ်မတော်သားမိသားစုတွေအနေနဲ့အခက်အခဲတွေအများအပြားကြုံရပေမဲ့အချင်းချင်းအပြန်အလှန်ဖေးမကူညီရင်းနဲ့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာတဒတ်တအားပံ့ပိုးပါဝင်နေပါတယ်လို့ CDN စစ်သည်တွေရဲ့ဇနီးတွေကပြောပါတယ် CDN စစ်သားဇနီးတွေဖြစ်ကြတဲ့မဆုသစ်မနွေဦးနဲ့ CDN တက်ချက်ကြီးမရင်လက်လက်ထွန်းတို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမခင်ဖြူထွေးတင်ဆက်ပေးထားတာရှူစားနာဆင်ပါရှင်
There's a path we must choose sometime. Gotta stand up and fight sometime.
Message Maggie Lelechon, Manwe U, VOA ကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။အခုလိုမျိုးဒီ CDM လှုပ်ရှားမှုမှာကိုယ်တိုင်ကပါဝင်တာပဲဖြစ်စေ၊နော်ကိုယ့်ရဲ့ခင်ပွန်းကြောင့်ပဲဒီမှာပါလာတာပဲဖြစ်စေတော့ဒီလိုအဘလူတွေဖွဲ့စည်းပြီးတော့မှဒီပြည်သူဘက်တော်သားဒီစစ်တီတွေစစ်တီစနီးမယားတွေဖွဲ့ပြီးတော့မှဒီစစ်အုပ်ချုပ်ရေးစန့်ကျင်တဲ့လှုပ်ရှားမှုတွေဆက်ပြီးတော့လုပ်နေတယ်ဆိုတာလည်းသိရတယ်ဆိုတော့ဒီနှစ်နှစ်ကာလအတွင်းမှာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါလက်ရှိမှာဘယ်လိုလှုပ်ရှားမှုတွေလုပ်နေတာရှိပါသလဲ
အဓိကတော့ခုကပြက်လေထူထောင်ရေးလုပ်ပေးနေတာပေါ့နော်စစ်သားမိသားစု CDS စစ်သားမိသားစုတွေအတွက်ပေါ့နော်ကျွန်တော်တို့ဒီပထမဆုံးအတုံးပါဆိုရင်တော့မိသားစု35စု36စုလောက်ကိုကျွန်တော်တို့ပြက်လေထူထောင်ရေးလုပ်ပြီးနေတယ်ပေါ့နော်ဆိုတော့သူတို့ဘာစီးပွားရေးလုပ်ချင်လဲလုပ်ချင်တဲ့ပုံမှာမူတည်ပြီးတော့ကျမတို့ပေါ့နော်အရင်းအနှီးပမာဏအနေငယ်တစ်ခုအပြည့်ပေါ့နော်ဒီဟိုအသေးစားအလုပ်အတွက်ပေါ့နော်ဆိုတော့သူတို့တွေကဘာလုပ်တွေလုပ်ကြလဲဆိုရင်ဒီလိုမျိုးပေါ့နော်အိမ်တွင်းကနေပြီးတော့လုပ်နိုင်တဲ့အလုပ်တွေလုပ်ကြတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့ဒီဒီနှစ်နှစ်ရှိပြီပေါ့နော်ဒီတလားတလားဟိုပမာဏအနေငယ်လေးကိုဒီထောက်ပံ့ကြီးပေါ့အဆိုပြီးတော့ပေးရပေါ့နော်ပေးတဲ့အခါကျတော့ဒီဟာဒီလည်းအဖြေမဟုတ်ဘူးပေါ့နော်ကိုဘာသာကိုအလုပ်လေးတစ်ခုရှိနိုင်မှဒါဆက်လက်ပြီးသွားလို့ရမှာပေါ့နော်သူတို့ဘောကသူတို့ရက်တီလို့ရမှာဘာဖြစ်လဲဆိုတော့လိုင်းငန်းတွေစုံငယ်တယ်နောက်စာတွေစုံငယ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြက်လေထူထောင်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ခုလှုပ်ဆောင်ပေးနေပါတယ်ပေါ့နော်ဆိုတော့စစ်တပ်ကနေပြီးတော့ဝါရဖြန့်နေပေါ့နော်ဒီစီဗီအန်လောက်သွားလို့ရှိရင်တပ်ပြမဲပေါ့နော်ချမင်းငတ်မဲဆိုပြီးတော့ဝါရဖြန့်နေပေါ့နော်ဒါပေမဲ့အပြင်မှာတော့ဒီစီဗီအန်စစ်သားမိသားစုတွေဟာဒီလိုမျိုးအလုပ်ကလေးတွေရှင်တန်ရက်တည်နေနိုင်ပြီဆိုတော့ကျမတို့ဒီအကုန်လုံးကိုသိစေချင်လို့ပြောပြချင်ဖြစ်ပါတယ်ပေါ့နော်
ကျွန်တော်မက်ရှင်လက်လက်ထုံးအနေနဲ့ရောအခုလက်ရှိလှုပ်ရှားမှုမှာဘယ်လိုပုံစံနေပြီးတော့ပါဝင်နေလဲ
အခုကဲညီမပြည်သူစစ်သားဇနီးမယားမှာတော့ဒီမှာအဲဆယ်လားပိုင်းနဲ့ပါတယ်ဒီပြန်လေထူထောင်ရေးစမယ်ဆိုတော့ဟိုအမအမိတယ်ညီမလေးတို့လောက်ကြမှာဆိုတော့ညီမတအားသဘောကြရေပေါ့နော်ဒီအစီအစဉ်ကိုဘာလို့ဆိုတော့ညီမတို့ကိုယ်တိုင်လည်းညီတို့အမဘာလို့နေလဲအဆင်ပြေလားဆိုတာမျိုးမိခံရတဲ့အခါမျိုးမှာအဲဟိုအရင်တော့ဆိုဟိုဘယ်လိုပြောရမလဲကိုတကယ်ခက်ခဲနေတဲ့အခါမျိုးမှာဆိုညီမကိုစိတ်ကြကြရပေါ့နော်သူတို့တွေတော့တော်တော်ကြည့်ပြီးငူစင်စိတ်တွေပါပေါက်တယ်ကိုကဘာမှအဆင်မပြေဖြစ်နေတဲ့အခါမျိုးတွေမှာဆိုတော့အဲ့လိုမျိုးဟို ဟိုခံစားရတာရှိတယ်ဒါပေမဲ့အဲအခုအမအနေနဲ့အမစုတရဒါမျိုးလေးလောက်ကြမယ်ဆိုတဲ့ခံစားမှာညီမတကယ်သဘောကျခဲ့ရတယ်ဘာလို့ဆိုတော့ဒီစစ်သားမိသားစုရဲ့အဆင်ပြေတော့မယ်ဒီဘက်မှာအဆင်ပြေတာတွေများလာလေလေဟိုဘက်ကလူတွေရဲ့စိတ်ကိုရောဟိုတခြားပေါ့နော်တခြားအထွေထွေရောသူတို့ဟိုနောက်နောက်ရနေမဲ့ဖြစ်မျိုးဟိုဖြစ်သွားနိုင်နေပေါ့နော်သူတို့ဒီဘက်ကိုနောက်ကျမှဝင်လာမိတယ်ဟာဒီဘက်မှာသူတို့ဒီလိုအဆင်ပြေနေတာပဲဆိုတော့အတွေ့မျိုးလည်းဝင်သွားစေချင်တယ်အဲ့ဒီအတွက်ဟိုအဲဒီဟာလေးလောက်တောင်သဘောကျတယ်အခုညီမဒီအစီအစဉ်မှာဆိုတော့အဓိကညီမဒီစစ်သားမိသားစုတွေနဲ့အဲ့လို live ချိတ်ဆက်ပေးပြီးသူတို့လိုအပ်တာတွေနဲ့ live ဆောင်ရွက်ပေးတာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီထဲမှာပါဝင်မှုအားရောပါအားကောင်းတယ်လို့ပြောလို့ရမလားမန်တွေဘယ်လိုချင်လဲအဲအလုံးစူးစီးပြီးတော့ပါဝင်လှုပ်ရှားမှုအားပေါ့နော်အားတက်စရာလို့ဒီပါလား
အဟုတ်အဒီလိုပေါ့ဟိုသူတို့အခုလက်ရှိမှာဒီ CDN လုပ်ပြီးရအောင်ပေါ့နော်မိသားစုတွေကဒီသူတို့ဒီနေစရာ line ကနေလာစာပုံမှန်ရနေဘွားနေပြီးတော့အကုန်လုံးကိုဆွလုံးခဲ့ပြီးတော့ဒီရောက်လာတယ်ဒီရောက်တဲ့ချိန်မှာသူတို့ဒီပြင်ပါ log out နဲ့စတင်ပြီးတော့ TP ဆက်ဆင်ရတယ်ပေါ့အဲ့ဒီချိန်မှာသူတို့ကစစချင်းကတော့သူတို့ဘာလို့အမှန်မသိဘူး။ဒါပေမဲ့နောက်ပိုင်းမှာကျတော့သူရေရှည်ရက်တီရဲ့အတွက်ကိုအဲ့လိုမျိုးစီးပွားရေးလုပ်ချင်စိတ်ကတော့မိသားစုတိုင်းမှာရှိရတယ်။ဘာလို့လဲဆိုတော့သူတို့တကယ်လို့တစ်ချိန်မှာဒီဆောက်ပွဲမှုရက်သွားတဲ့ခါကျရင်သူတို့ဘဝကဘယ်လိုပဲဖြစ်ဖြစ်အစ်တစ်ကနေပြန်ပြီးတော့စရတော့မှာဆိုတော့အဲ့အဲ့ဒီအချိန်မှာသူတို့ကူညီပေးမဲ့လူတွေပါအဲ့လိုကူညီပေးမဲ့အဖွဲ့အစည်းဆိုတာကဒီဆောက်ပွဲကြည့်ပေးတာလောက်ပဲရှိတယ်။ဒီလိုဟိုဘယ်လိုပြောရမလဲရင်းနှီးမြှုပ်နှံငွေအဲ့လိုထုတ်ပေးတဲ့အဖွဲ့ဆိုတာမရှိဘူး။ဒီအခုမဆုသစ်ကနေပြောအဲ့လိုလောက်ကြမလားဆိုပြီးတော့စပြီးပြောတဲ့အချိန်မှာဒါကပထမဆုံးပေါ့နော်ဒီသူအရင်နေ့ထုတ်ပြရဲဆိုတာဒါပထမဆုံးအဖွဲဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုသူတို့အနေနဲ့လည်း၆ဆင့်တဲ့လူကလည်းတော်တော်များတယ်များသလိုပဲညီမတို့ဘက်မှာကြတော့လည်းအဖွဲအနေနဲ့ကြတော့လည်းတစ်ချိန်တည်းမှာပဲဒီလူတွေအားလုံးကိုတစ်ချိန်တည်းမှာမပေးနိုင်အဲ့ဒီအတွက်ကိုညီမတို့လျှောက်လာဆောင်တင်ခိုင်းနေတင်းပြီးတော့မှလျှောက်တဲ့ထဲကနေပြီးတော့ဟိုအစဉ်ပြေဆုံးလူတွေကိုပထမဆုံးရွေးတယ်တကယ်လို့မပါတဲ့လူတွေအနေနဲ့လည်းနောက်တစ်ချိန်မှာဆက်လက်ပြီးတော့နောက်တစ်ခါရှောက်ခိုင်းတဲ့အခါကျလို့ရှင်သူပါဝင်လို့ရတယ်ပေါ့နော်အဲအဲ့ဒီအတွက်ကိုကြတော့သူတို့အနေနဲ့ကလည်းဒီကနေပြီးရတဲ့ဟာကသူတို့စိတ်ကူးထဲမှာပဲရှိတဲ့အတွေးကိုလက်တွေ့အကောင့်ထဲပုံနိုင်တဲ့အတွက်ဒီလိုပါဝင်တဲ့လူတွေကများတယ်ပေါ့နော်အဲ့ဒီအတွက်ပါဝင်မှုအားကောင်းတယ်လို့ညီမထင်ပါတယ
်ဇမ်ဘတ်စုတဲ့အနေနဲ့ရောဒီအစီအစဉ်ကဘလောက်ထိအရေးကြီးလဲလို့ထင်ပါတယ်လေဒီအစီအစဉ်ပို့ပြီးတော့အောင်မြင်ဖို့လူတွေပို့ပြီးတော့စုစည်းပါဝင်လာမှုရရှိမယ်ဆိုလို့ရှိရင်အဲဘလောက်ထိပျော်မှန်းထားတယ်လဲဘလောက်ရည်ကြီးတယ်လို့ထင်လဲ
အော်ဟုတ်ကျွန်မတို့ကတော့ဒီအစီအစဉ်ကိုပေါ့နော်အဟိုလူရှိတဲ့လောက်ထိပေါ့နော်ဖြစ်ချင်တဲ့သူရှိတဲ့လောက်ထိကျွန်မတို့ကပံ့ပိုးပြီးသွားမယ်ဘလောက်ထိအရေးကြီးလဲဆိုရင်အရေးကြီးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့အဲကျွန်မတို့ဒီ CDM တွေဒီစစ်သား CDM မှာမဟုတ်ဘူးပေါ့အမလေးတခြား CDM တွေအကုန်လုံးပေါ့အခုနမန်ရှင်လုတ်ခဲ့တယ်လို့ပဲသူတို့ line ငန်းလေးရေးစုံခဲ့ရတယ်လစာရေးစုံခဲ့ရတယ်ဝန်တန်းဆိုတော့ဝန်တန်းလုတ်ပဲလုတ်တက်တယ်တခြားစီးပွားရေးလည်းသူတို့မလုတ်တက်ဘူးလုတ်တဲ့ခါကျမှဒီနှစ်နှစ်မှာခက်ခဲနေကြရတယ်သူတွေအများကြီးရှိရပေါ့နော်ဆိုတော့ဒီ CDM တွေကိုကျွန်မတို့အာနိုင်လောက်ထိပေါ့နော်ကျွန်မတို့တက်နိုင်တဲ့အထိအဲဒီတို့မျိုးပြန်လဲထူထောင်ရေးလို့ချင်ပါသေးဆိုတော့လူတွေရှိတွေကျမတို့ကတော့ဆက်လက်ပြီးလို့ဆောင်သွားမယ်။ဘာကြောင့်အရေးကြီးလဲဆိုတော့အဲခုနကျမတို့ပြောခဲ့တဲ့လိုပဲစစ်တပ်ရဲ့ထောက်တိုင်တွေဖြစ်တဲ့စစ်သားတွေပေါ့နော်။တချို့ကျတော့လေတကယ်ရုံးထွက်ချင်တယ်။ဒါပေမဲ့အဲဘယ်လိုပြောရမလဲ။မိသားစုတအုံတမကြီးလာလို့ရှင်ရင်သမင်းဘယ်လိုစားရမလဲ။လို့ဘယ်လိုလုပ်ရမလဲ။အဲဘယ်လိုနေရှင်းတန်ရည်တည်နေထိုင်ရမလဲဆိုတာကိုတွေးတောပြီးတော့မလို့ဖြစ်ကြတာပေါ့နော်တကယ်လို့များကျွန်တော်တို့ဒီအစီအစဉ်လေးဟာအောင်မြင်လာရဲဆိုလို့ရှိရင်ဒီလိုလူတွေရဲ့ဆုံးဖြတ်ချက်တွေလည်းပုံမှန်ပြီးတော့ခိုင်မာလာမှာဖြစ်တယ်ပေါ့နော်အဲဒါအပြင်ကိုခုန brain wash လုပ်ခံထားရတဲ့စစ်သားတွေရှိမယ်အဲသူတို့တွေဆိုလို့ရှိရင်လည်းအော်ငါတို့ဒီမှာခံယူချက်တော့မဟုတ်ဘူးတိုးတော်လည်းငါတို့ဒီမှာအသေးခံမဲ့အစားအာဒီလိုမျိုးအစီအစဉ်လေးရှိရေပေါ့နော်ငါတို့ဘဝကြီးတိုးတက်နိုင်နေဆိုပြီးတော့အာစကူတွေအတွေးတွေခံယူချက်တွေယုံကြည်ချက်တွေပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တို့ကခြင်နေမျောလင့်နေယုံကြည်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလုပ်နေတဲ့အလုပ်ဒီအရန်ကိုအရေးပါတယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်ဟုတ်
ဆော်ဆော်ရောမဆုတဲ့လဲထောက်ပြခဲ့တယ်ဒီလှုပ်ရှားမှုအတွက် CDM လှုပ်လာဖို့ဗတ်ပြောင်းလာဖို့စစ်တီတွေအင်မတန်အရေးကြီးရပေါ့နော်ပါဝင်လာဖို့အတွက်ဆိုတဲ့အခါကျတော့မက်ရှင်လက်လက်ထွန်းအနေနဲ့ရောဒါနဲ့ပတ်သက်ပြီးတော့နောက်ကိုလိုပဲပေါ့နော်ဒီ CDM လှုပ်ရှားမှုမှာပို့ပြီးတော့ပါဝင်လာအောင်ဟိုဒီလှုပ်ရှားမှုအောင်မြင်ဖို့အတွက်တစ်ဖက်မှာရှိနေသေးတဲ့စစ်တီတွေကိုဘာမှမပြောချင်လဲ
ဟုတ်ကဲ့အဲဒီတက်ဖက်မှာရှိနေပြီတဲ့စစ်တီတို့အဓိကပြောစင်တာတော့ဟိုဒီတက်ထဲမှာပေါ့နော်ဒီအခြားအဆင့်တွေဟိုဘူးကြီးအဆင့်လောက်ထိကလည်းဒီမတရားခံနေရတာရှိတယ်ပေါ့နော်ဒီရှားတို့အဆင့်ရအနိုင်ကြီးခံရတယ်ပြီးရင်ဟိုတက်ထဲမှာကခြားစားမှုစစ်တဲ့ခြားစားမှုတော်တော်ကြီးကြီးမားမားဖြစ်နေပေါ့နော်ခံစားနေရရှိရပြီးဒီဇနီးမယားတွေဆိုလို့ရှိရင်လည်းဒီကျွန်းဝဲရအစ်စ်ပါလိုက်လို့ရလားစားမ ပေါ့နော်တချို့စနစ်တွေမကောင်းတာတွေရှိတယ်အဲဒါတွေကိုဒီတက်ထဲမှာတာဝန်ဆန်းဆောင်နေတဲ့လူတွေပြီးသိတယ်ပေါ့နော်မသိတဲ့လူကအနှဲငယ်တချို့ဒီစစ်တပ်ကြာလာလေးတွေသူတို့တွေဒီကိုသိတယ်သိတယ်ဒါပေမဲ့မထွက်နိုင်ရုံးမထွက်နိုင်ကြတော့ပေါ့နော်သူတို့ဟိုအရှိမညီမပြောခဲ့တယ်လို့အချက်လက်တွေအဲ့လိုအများကြီးနဲ့ပေါ့နော်သူတို့အစင်းသားတို့ခွာရအများကြီးနဲ့သူတို့ဒီမထွက်နိုင်ကြတော့ဒါပေမဲ့ဒီအခွင့်အရေးဒီဒီမျိုးတော်လည်းဒီအခွင့်အရေးတာပေါ့နော်ညီမတို့ဒီမခံစားခံစားနေရတဲ့မတရားမှုတွေဒီစစ်တီတွေခံစားနေရတဲ့ဒီသမီးများတွေခံစားနေရတဲ့ခံစားမှုတွေကိုပါဟိုတွန်းလှန်နိုင်တဲ့အခွင့်အရေးလို့မြင်နေပေါ့နော်ဒီအခွင့်အရေးကကိုယ်တိုင်ပါဝင်နိုင်မှဒါလေဒီဒီကိုယ့်အတွက်ကိုယ့်အတွက်ပေါ့နော်နောက်မှာအဖာဖြစ်မဲ့ဒီဒီတက်ကိုချစ်တယ်ဆိုရင်ဒီဟာကိုကောင်းအောင်ပို့ပြုလုပ်နိုင်မယ်အခွင့်အရေးလို့မြင်တယ်ဒီအခွင့်အရေးကိုဟိုအမိရဖန်ဆုပ်စီခြင်းနဲ့ပေါ့နော်ပြီးတော့ဒီအခွင့်အရေးတွေဒီဒီအခုမြန်မာနိုင်ငံအဆိုဟိုအောက်ဆုံးပို့ကြနေပြီပေါ့နော်ဒီမြန်မာနိုင်ငံကိုလည်းပြန်ကြိတ်တင်နိုင်မယ်အခွင့်အရေးလို့မြင်တယ်ပေါ့နော်ဒီစစ်တီတယောက်ဒီအဲဒီစစ်သားတယောက်ပါဝင်လာလေဒီဘက်ကပို့ပြီးတော့ပေါ့နော်ဒီလူတယောက်တက်ရတဲ့ဟာရောဟိုဒီတခြားအရာတွေရောပေါ့နော်အများကြီးကတောင်းမိရပေါ့နော်ဒီအဲ့အတွက်စစ်သားတယောက်ထွက်လာနိုင်လို့ဒီအရေးကြီးတယ်ပြီးတော့စစ်ဒီတက်ထဲမှာကျန်နေတဲ့စစ်သားတွေဒီလည်းဒါဒီကိုဘောကိုလွမြောက်ဖို့ကိုခံစားနေရတဲ့မတရားမှုတွေတွန်းလှန်နိုင်လို့နောက်တစ်ချိန်မှာဒီစစ်တပ်ကိုချစ်တယ်ဆိုဒီစစ်တပ်ကိုဘုံမကောင်းမအောင်လုပ်နိုင်မယ်ခွေရေးလို့မြင်တယ်အဲ့အတွက်ဒီအခွင့်အရေးကိုအမိရဖန်ဆုပ်စီတင်တယ်ဟုတ်ကဲ့
အခုလိုအချိန်ပေးပြီးတော့ဖြေစားပေးတဲ့အားလုံးကိုကျေးဇူးများရှိပါတယ်
CDN စစ်သားဇနီးတွေတွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့သုဒ္ဓဆုံလင်းအမေရိကန်တခွေစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ tip အပေါ်ဝင်ဆောင်မှုခြေပေးနေရတာကိုအမေရိကန်တွေဘယ်လိုမျိုးသဘောထားကြလာပါသလဲနောက်ပြီးတော့မျိုးဆက်သစ်ကလေးငယ်တွေအတွက်ကျန်းမာရေးနဲ့ပို့ပြီးတော့မှကိုက်ညီမယ်အစားအစာကိုအစိုးရကပြင်ဆင်တတ်မှတ်လိုက်ပါတယ်လူမျိုးနယ်စုကိုစားပြုလွှတ်တော်အမတ်ရဖို့လိုလားနေကြတဲ့ဌာနေတိုင်းရင်းသားတွေအကြောင်းစာတာတွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာကိုအောင်ကတင်ပြပေးထားပါတယ်ရှင
်စာတော်ဆိုင်မှာစားကြသူတွေအနေနဲ့ဆိုင်စပွဲတို့ဝန်ထမ်းတွေကိုအပိုးဆောင်ဝန်ဆောင်မှုကြီးထစ်ပေးရတဲ့ပတ်သက်ပြီးတော့အမေရိကန်တော်တော်များများစိတ်ပြတ်နေကြပါတယ်တချို့နေရာတွေမှာဆိုရင်စားတောက်ဆိုင်မှာစားစရာဝင်ဝယ်သူတွေရောကားနဲ့စားတောက်ဝင်ဝယ်တဲ့ drive through နေရာတွေမှာဝါထစ်ပေးရတာဝါအထူးသဖြင့်အဆအဆအရာရာကုန်စည်နှုန်းတက်လာတဲ့အချိန်မှာဝယ်ယူစားသုံးသူတွေဘက်ကထစ်မပေးခြင်းပေမဲ့ဝန်ထမ်းအလုပ်သမားတွေကတော့ထစ်ပြဖို့လိုလားပါတယ
်18 20 22ရာခိုင်နှုန်းစသဖြင့်အလွဲတကူရွေးပြီးပေးနိုင်ပါတယ်ဘလောက်ပေးရမလဲဆိုတာစဉ်းစားနေစရာမလိုပါဘူးဖြတ်ပိုင်းပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ်ပေးခြင်းတဲ့ပမာဏကိုရွေးပြီးပေးလိုက်ရုံပါပဲ
2022ခုနှစ်တတိယ3လပိုင်းအတွင်းစားတောက်ဆိုင်တွေမှာဝန်ထမ်းတွေကဖေးရတဲ့ထစ်ပမာဏ25ရာခိုင်နှုန်းအထိတိုးလာခဲ့ပါတယ်2022ခုနှစ်တတိယ3လပိုင်းအတွင်းမှာ19ရာခိုင်နှုန်းနီးပါးပမာဏကနေအခုလိုတိုးလာတာပါ Starbucks Coffee ဆိုင်မှာပြီးခဲ့တဲ့ဒီဇင်ဘာလောက်ကစလို့ Credit Debit Card တွေနဲ့ပေးတဲ့သူတွေကတဝက်လောက်နီးပါးကတော့ထစ်ပေးကြတယ်လို့ဆိုပါတယ
် Suddenly we're in situations
where ရှင်တို့ကကိုယ်တော်နဲ့ကိုပေးချင်လဲပေးမပေးချင်လဲမပေးပဲနေလို့ရတာကနေအခုတော့ပေးဖို့တောက်ခံရတဲ့အခြေအနေကိုရောက်လာပါပြီအခုဆိုရင် Starbucks Coffee ဆိုင်မှာကတ်ချစ်ပြီး Tips Down နဲ့ Screen ပေါ်လာပါလေအရင်ကွက်ကလေးပဲချပေးလာပါ Online မှာလာပဲဖြစ်ဖြစ်နေရာတကာမှာအခုလိုဖြစ်လာတော့အဖြစ်မနေပေးရမယ်အနေထားကိုရောက်လာပြီး Tips ပို့ Down တာအဆုံးမသတ်မအောင်စိုးရိမ်ပါလေ
Tip ထည့်ပေးရတဲ့ခွက်ချထားရင်ပတ်စံပေးပေးမပေးပေးကြော်သွားလို့ရပါမယ်အခုလို digital screen မှာ ပေါ်လာပြီးတော့တောင်းတာကဖီအားသဘောမျိုးဖြစ်တယ်လို့မမြင်ကြအောင်ဆောင်းပြီးတော့ကြော်သွားလို့လည်းမရပါဘူး။ကိုကဆိုင်ဝန်တန်းတွေကိုအပိုဆောင်းဝင်ဆောင်ခြင်းပေးဖို့လောက်တောင်းစေတနာမရှိဘူးလားဆိုပြီးတော့ကိုနောက်ကလူတွေအပြင်ဆိုင်ဝန်တန်းတွေကလည်းမြင်နိုင်တာကြောင့်စိတ်မသက်မသာဖြစ်စေပါတယ်။
Tipping went from
ဘာသာမှုပေးရတဲ့လုပ်ငန်းတွေစားတောက်ဆိုင်တွေစပင်းညက်ဆိုင်တွေကားငါးစီးရတဲ့နေရာတွေကစလို့အလုံးကဝန်ဆောင်မှုကြီးအပိုထပ်ပေးစီခြင်းကြပါတယ
်။နိုင်ငံချို့မှာတော့ဝန်ဆောင်မှုအတွက်အပိုကြီး tip လက်ခံရတာကိုမယင်ကျေးတဲ့အပြုမှုဖြစ်သတ်မှတ်ကြပေမဲ့ American ပြည်ထောင်စုမှာတော့မဖြစ်မနေပေးရမယ့်အခြေအနေကိုရောက်လာတာပါ။အထူးသဖြင့်စားတောက်ဆိုင်တွေမှာလာရောက်စားသုံးသူတွေဟာစပွဲတော်ဝန်ထမ်းတွေကိုမုံဘိုးအနေနဲ့စုကြေးပေးလက်ရှိပြီးအဲ့ဒီလိုပေးရတာကိုလည်းဂုဏ်ယူကြပါတယ်။ဒါပေမဲ့လည်းအဲ့ဒီဝန်ထမ်းတွေအခုလိုစုကြေးရတာကြောင့်လဲသူတို့လိုအားကအနှိမ်ဆုံးလိုအားကထက်လျှော့ရလေရှိတာပါ။အခုကကိုယ့်ဘာသာယူငင်စားတောက်ရတဲ့ကော်ဖီဆိုင်မျိုးမှာပါစုကြေးမဖြစ်မနေပေးဖို့တောင်းဆိုလာတာကြောင့်တချို့ကအတော်လေးစိတ်ပြတ်နေကြသလိုတချို့ကပေးဖို့ဆန္ဒရှိပါတယ်
။ I just kind of consider it
part ကိုရတဲ့ဝန်ဆောင်မှုအတွက်ပေးရတယ်ပဲသဘောထားပါတယ်။20ရာခိုင်နှုန်းဒါမှမဟုတ်အပူ2ဒေါ်လာလောက်ထပ်ဆောင်းပေးလို့ရှိပါတယ
် Different corporations
ကုမ္ပဏီလုပ်ငန်းကြီးတွေထက်အသေးစားကိုပိုင်လုပ်ငန်းလေးတွေကိုတစ်ဝန်ဆောင်မှုချေအပူဆောင်းပေးရတာပိုနှစ်သက်ပါတယ
် One thing that I dislike
တခုကျွန်တော်မကြိုက်တာကဘေးရမရာခိုင်နှုန်းမြင့်ထားတာဟုတ်ပါ20ရာခိုင်နှုန်းကျော်ဘေးကိုတောင်းထားပြီးရွေးချယ်စရာလည်းမရှိပါဘူးခုဘေးကျတော့ဘေးဖို့အတွက်လည်းခက်ခဲခဲတွေလှုပ်ထားပါလေ
Digital စနစ်နဲ့ငွေပေးချေတဲ့အလေးထားကိုအသုံးပြုလာတာချပြီးဖြစ်ပေမဲ့ကယောဂကာလာကဆလို tip ဝန်ဆောင်မှုကြီးအပိုထပ်ဆောင်ပေးရတာပိုတွင်ကျယ်လာတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါရယ်အခုလိုအခြေအနေကိုအခွင့်ကောင်းယူပြီးတချို့လုပ်ငန်းတွေကလည်းဝန်ထမ်းလုပ်သမားတွေခေါ်ယူရမှာဝန်ဆောင်မှုကြီးအပိုထပ်ဆောင်ရမယ်ဆိုပြီးတော့ကြေညာလေးရှိပါရယ်ဒါပေမဲ့လည်းတေချာပေါက်ရမှာမဟုတ်တဲ့ဒီစုကြီးနဲ့အခုလိုမလုံးပေးခေါ်တာကစိုင်းမာလာရောက်စားသုံးသူတွေနဲ့စိုင်းဝန်တန်းတွေကြားပြဿနာဖြစ်လာစေနိုင်တယ်လို့သုံးသက်သူတွေကထောက်ပြပါရယ်ခင်ဗျာအမေရိကန်အခြေခံပညာကျောင်းတွေမှာကျွေးနေတဲ့အစားအစာတွေထဲမှာတခြားတဲ့ပါဝင်တာနေတဲ့အစားအစာတွေနဲ့ cereals, yogurt, အရသာမျိုးမျိုးပါဝင်တဲ့နို့ဂျုံပါတဲ့အစားအစာတွေရှော့ချပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုဖန်တီးဖို့အမေရိကန်စိုက်ပျိုးရေးဌာနဝန်ကြီး Tom Vilsack ကအကြံပြုပါတယ်ဒါအပြင်2029နောက်ဆုံးထားပြီးတော့အစားအစာထဲမှာပါဝင်တဲ့စားဓာတ်ကိုရှော့ချဖို့လဲနီးလန်းရှာနေပါတယ
် These guidelines are
ကျောင်းမှာကျွေးတဲ့မနက်စာနေ့လယ်စာနဲ့ရောင်းချတဲ့အစားအစာတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့ကိုက်ညီတဲ့အစားအစာတွေကို USDA အစားအစာနဲ့ဆေးဝါးကုကဲရေးဌာနကပြောင်းလဲပေးနေတာပါလို့ကျောင်းကျန်းမာရေးပညာရှင် Sheriki Kumanyika ကပြောသွားတာပါကလေးရစားတဲ့စားစာတွေမှာတခြားတဲ့နဲ့စားတဲ့တွေရှော့ချလိုက်မယ်ဆိုရင်အဝလွန်တာစီးကျိုးသွေးတို့နဲ့တခြားရောဂါတွေမဖြစ်ပွားအောင်တားဆီးပြီးသားလည်းဖြစ်မယ်လို့ကျန်းမာရေးပညာရှင်တွေကပြောထားတာပါအမေရိကန်ကျောင်းတွေမှာမနက်စာကျွေးရတဲ့ကလေး15သန်းရှိပြီးနေ့လယ်စာကျွေးရတဲ့ကလေးပေါင်းတန်း30ရှိပါတယ်ခင်ဗျာ Cherokee Nation မျိုးနွယ်စုဝင်တွေကိုသူတို့ရဲ့ဘိုးဘွားတွေနေထိုင်လာခဲ့တဲ့ဒေတာကနေအတင်းကျပ်မောင်းထုတ်ပြီးနောက်သမရအင်ဒရူးဂျက်ဆန်ဟာ New Echota စစ်ပညာရေးစာချုပ်ကို1835ခုနှစ်မှာချုပ်ဆိုလိုက်ပါတယ
် Article 7 of that treaty provides that
စစ်ပညာရေးစာချုပ်အပိုက်ခွန်ဖော်ပြချက်အရမျိုးနွယ်စုဝင်ကိုယ်စားလှယ်ဟာ American အောက်လွှတ်တော်မှာကိုယ်စားပြုတက်ရောက်ခွင့်ရှိပါတယ်အောက်လွှတ်တော်ကဒီကိစ္စနဲ့ပတ်သက်ပြီးဘယ်အချိန်မဲဖြစ်ဖြစ်လိုအပ်တာညှိနှိုင်းပြင်ဆင်နိုင်ပါတယ
်ခုက Cherokee မျိုးနွယ်စုဝင်တွေဟာ Congress ကကတိပေးထားတဲ့အတိုင်းသူတို့ကိုယ်စားလှယ်တူရဖို့လိုလားနေပါတယ်စီမင်းစီကံအရာအဲ့ဒီကိုယ်စားလှယ်ဟာလွှတ်တော်ကော်မတီတွေမှာပါဝင်နိုင်တယ်လို့ဥပဒေချမ်းအစိုးတင်သွင်းခွင့်လည်းရှိပါတယ်ဒါပေမဲ့လည်းမဲပေးခွင့်တော့မရှိပါဘူးနိုဝင်ဘာလကကျင်းပခဲ့တဲ့အောက်လွှတ်တော်ဂျာနာပွဲအတွင်းမှာဒီမိုကရက်နဲ့ရီပူဘလစ်ကန်တွေကဒီသဘောတူညီချက်နဲ့ပတ်သက်လို့လက်ခံတဲ့ပုံရှိပေမဲ့လည်းဘာမှအကောင့်ထည့်ဖို့ဆောင်ရွက်တာမျိုးမရှိပါဘူး
The members of that committee
Cherokee မျိုးနွယ်စုဝင်တွေအပေါ်ကတိပေးထားခဲ့ဘူးတဲ့ဆိုတာကိုအဲ့ဒီကော်မတီဝင်တွေကလက်ခံပါတယ်သူတို့အနေနဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့လိုပါတယ
်ဒါပေမဲ့လည်းအမေရိကန်ဆိုရကအတိမတ်ပြုထားတဲ့ Cherokee မျိုးနွယ်စု၃စုရှိနေတာကြောင့်ကိုစားပြုမှုနဲ့ပတ်သက်ပြီးတော့အချင်းချင်းကြားသဘောတူညီမှုရှိဖို့လဲလိုအပ်နေတာပါ Cherokee Nation ဟာ
ဌာနေတိုင်းရင်းသားတွေထဲမှာအင်အားအကြီးဆုံးဖြစ်ပြီးလူပေါင်း၄သိန်း၃သောင်းထက်မနည်းရှိပါတယ်။စစ်ပင်ကြီးလက်မှတ်ရေးထိုးခဲ့တဲ့အဓိကပင်မအုပ်စုကတော့အိုကလာဟိုမာဒေသမှာနေထိုင်ပါတယ်။မြောက်ကယ်ရိုလိုင်းနားဘက်မှာနေထိုင်သူတွေကလည်းသူတို့မှာကိုစားပြုခွင့်ရှိတယ်လို့ပြောထားတာကြောင့်အခက်တွေ့နေတာပါ
The Cherokee Nation signed the Treaty of 1835.
1835ခုနှစ်မှာ Cherokee မျိုးနွယ်စုနဲ့ပြည်ငင်းရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။သူတို့က1866ခုနှစ်မှာလက်မှတ်ထိုးတာပါ။အဲဒီနောက် Eastern Band အဖွဲ့ကို Cherokee မျိုးနွယ်စုအဖြစ်အသိမှတ်ပြုခဲ့ပါတယ်။ New Echota စစ်ပြည်ငင်းစာချုပ်ကိုလက်မှတ်ရေးထိုးပြီးရာစုနှစ်အကျော်ကြာ1950ခုနှစ်မှာ United Kitowa Band ကို Congress ကဖွဲ့စည်းပေးခဲ့တာပါ။ဒါကြောင့်သုံးဘွဲ့လုံးကညီသူညီမျှကိုစားပြုခွင့်ရရှိရမယ်ဆိုတာသဘာဝမကျပါဘူး
။ Cherokee မျိုးနွယ်စုတွေအနေနဲ့ Congress မှာကိုစားပြုခွင့်ရမယ်ဆိုရင်တော့ပြစ်စမမြောက်ဖြစ်လာမှာပါ။ Washington DC နဲ့တခြား American ပိုင်နယ်နေမည်တချို့ကလည်းအထူးကိုစားပြုလွှတ်တော်အမတ်ရရှိထားဖို့ဖြစ်ပါလိမ့်မယ်။
ကောအောင်စီစဉ်တင်ဆက်တဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့နီးပညာခန္ဓာတင်ဆက်ပေးကြပါရစေမြန်မာနိုင်ငံမှာတတိယအကြိမ်စစ်တပ်ကအာဏာသိမ်းခဲ့တာကတော့ဆေးဘက်ဆိုင်ရာကုသကာကွယ်ရေးသာမကဆေးသူတေသနနဲ့ပညာပေးတာအထိဆေးပညာခန္ဓာအတွက်ကြီးမားတဲ့စိုးရိမ်မှုဖြစ်စေတယ်ဆိုပြီးတော့သုံးသပ်ကြပါရစေဆေးပညာရှင်ဒေါက်တာတင့်ဆွေကိုဒေါက်ခင်မျိုးသက်ကဒီသတင်းမှတ်ရဲ့သိပ္ပံနဲ့နီးပညာခန္ဓာမှာတင်ပြပေးထားပါရစေရှင်
လောကမှာပေါ့နော်နှစ်ပေါင်းများစွာကျင်နေခဲ့ပြုတဲ့မြန်မာနိုင်ငံရဲ့ဆေးလောကအကြောင်းလည်းဆရာကုံတည်တယ်ဒီသူတေသနာနဲ့ဆေးလုပ်ငန်းတွေလည်းကုံတည်တယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီနှစ်နှစ်အတွင်းမှာဒီဆေးပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတစ်စုံတည်းအားတွေ့ပါသလားဗျာ
ဆင်းရဲကင်္ကန်းအထောက်ထားပြဖို့တော့တော်တော်ခက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစဉ်အဆက်ကပဲသုတေသနလုပ်ငန်းတွေကအမှန်တမ်းအာနေခဲ့တာပေါ့နော်။ခုနမေကွန်းနဲ့မှာပါတယ်လို့ပြီးခဲ့တဲ့9နှစ်လောက်ကတော့စူးစမ်းလာတော့ဟိုတိုးတက်လာမလားလို့ကျွန်တော်တို့မျှော်လင့်ခဲ့ရနေပြီးတော့တတိယကြီးအာနာသိန်းတော့စေသုတေသနလုပ်ငန်းတွေကျမကြီးဆိုင်ရာလုပ်ငန်းတွေဘာတိုးတက်တယ်လဲလို့ကျွန်တော်အတော်တော့လိုက်ရှာကြည့်ပါတယ်ခင်ဗျ။မြန်မာနိုင်ငံကျမကြီးဝန်ကြီးဌာနကသုတေသနလုပ်ငန်းဦးစီးဌာနရဲ့ website ကိုသွားကြည့်လို့ရှိရင်နောက်ဆုံး2016ခုနှစ်ဟိုနှစ်ပတ်လည်အစီရင်ခံစာနောက်မှမတက်ဘူးတခါသူဟိုလက်ရှိ issue လို့ခေါ်တယ်လက်ရှိအကြောင်းအရာခေါင်းစဉ်တာပါပြီးတော့စာတင်ထားတာမတွေ့ဘူးเนาะဒါကဟိုစဉ်းစရာနောက်ကျွန်တော်ကဟိုကျမကြီးမိကုန်းနေလဲဖြည်နေတာ10နှစ်ကျော်ကျော်ရှိပြီကြီးတော့နောက်ဆုံးဒီပြီးခဲ့တဲ့2နှစ်လောက်ကလူနာတွေနေမကောင်းတဲ့လူတွေရဲ့မိတဲ့မိကုန်းတွေကိုကြည့်လို့ရှိရင်မြန်မာနိုင်ငံမှာစေတုတုတေသနာရောကျမကြီးစောင့်ရှောက်မှုရောစေဝါရရှိမှုရောနောက်တစ်ခါကျမကြီးအတိရောဟာအတော်ကိုအရင်ကတည်းကပိုနှင်းချသွားတယ်လို့ကျွန်တော်မြင်တယ်။ဆိုရှယ်မီဒီယာကိုအားကိုးလာကြပြီးတော့ယောဂတစ်ခုဖြစ်တိုင်းဥပမာဆိုရင်ဒီနှစ်နှစ်တော့မှအဆိုးဆုံးကကိုဗစ်ပေါ့နော်။ကိုဗစ်နဲ့ပဲဖြစ်ဖြစ်အခုနောက်ဆုံးဟိုမြန်မာလူမျိုးတွေရင်ဆိုင်နေရာဆုံးကတော့ကင်ဆာယောဂအမျိုးမျိုးပေါ့နော်။ဒီအကြောင်းတွေကိုသူတို့က Facebook ကိုပဲမေးရတယ်လို့ထင်နေကြတယ်လူတွေအတိပေါ့နော်။ကျမကြီးအတိဒါပါကြောင့်လဲဆိုရင်ဒီတာဝန်ရှိတဲ့အစိုးရလုပ်တဲ့လူတွေကစောင့်ရှောက်မှုကုသမှုကာကွယ်မှုနဲ့ပညာပေးမှုတွေကိုနိုင်နိုင်နဲ့မလုံနိုင်လို့လူတွေဟာရရအာကိုးနဲ့ဆိုရှယ်မီဒီယာမှာအာကိုးရမလားဆိုပြီးလှုပ်လာကြတဲ့အတွက်ကျွန်တော်အမြင်ကတော့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဟာသုတေသနလုပ်ငန်းကုသမှုလုပ်ငန်းကာကွယ်မှုလုပ်ငန်းနဲ့ပညာပေးမှုလုပ်ငန်းတွေဟာအတော်ကိုစိုးစိုးဝါကျတယ်လို့မြင်ပါတယ်
ဟုတ်ကဲ့ပါဆရာအခုလက်တလောလဲအိမ်ကြီးချင်းတရုတ်နိုင်ငံမှာကိုဗစ်ဖြစ်နေတာလည်းများတယ်။များတယ်ဆိုတော့မြန်မာနိုင်ငံမှာလည်းတော်တော်လေးစိုးရိမ်နေကြပါတယ်ဆရာ။ဆိုတော့ဒီလိုမျိုးမှာပေါ့နော်။ကာကွယ်ဆေးကုသမှုဒီထိုးနှံမှုအခြေအနေတွေပေါ့နော်။ကိုဗစ်အပြင်ပေါ့နော်။ဒီကျန်းမာရေးနဲ့ပတ်သက်ပြီးတခြားကာကွယ်ဆေးတွေရဲ့အခြေအနေပေါ့နော်။အဲ့ဒါလည်းနည်းနည်းပြောပြပေးပါဦးဆရာ
။ဟုတ်ကဲ့။ဒီကိုဗစ်ကတော့ဒီကမ္ဘာလုံးကာယောဂါကြီးဒီကျွန်တော်တို့မြန်မာနိုင်ငံလည်းမြန်မာနိုင်ငံလည်းအတော်တော်ခံခဲ့ရတော့ဒါအတော်တော်ဆိုးပါပါတယ်။ခုကာကွယ်ဆေးကိစ္စကိုပြီးခဲ့တဲ့ NRI ဆိုးရလက်ထက်မှာစတယ်ဒီကိုဗစ်စတာလည်းအဲ့ကလာပေါ့နော်။ဆက်စားခြင်းဟိုအိန္ဒိယကနေပြီးတော့ကာကွယ်ဆေးတွေရောက်လာပါတယ်။ အဲ့နောက်စစ်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာတရုတ်ကကာကွယ်စည်းတွေဝင်လာပြန်ရော့အဲ့တော့ကျွန်တော်မေကွန်းနေအရာလူနာတွေမှာဘာဖြစ်ကြသလဲဆိုတော့ဘယ်ကာကွယ်စည်းယူထိုးရမလဲဆိုတဲ့မေကွန်းတစ်ခုပေါ့နော်မသိကြဘူးအဲ့တချို့ကလည်းဟိုအိန္ဒိယကနေပြီးတော့ဟိုအစိုးရထုတ်ပေးတာဖြစ်ဖြစ်ကိုနီးကိုဟန်နေဖြစ်ဖြစ်ထိုးနောက်ဒုတိယကြိမ်တတိယကြိမ်ထိုးတဲ့ခါကျတော့ဟိုဆေးပြောင်းထိုးစသဖြင့်ပေါ့နော်အဲ့ဒီကျန်းမာရေးအသိပေးမှုကလည်းတော်တော်အားနည်းလွန်ခဲ့တယ်လို့ကျွန်တော်ယူဆတယ်ဒါတခုကာကွယ်စည်းတလားတူကလေးတိုင်းတကဘာလုံးမှာမွေးကလေးကမိခင်ဝန်းနှောင်းကထွက်ကလေးကအနည်းဆုံးတစ်နှစ်ခွဲအထိကာကွယ်စည်းတွေဟာမဖြစ်မနေထိုးရမယ့်ကာကွယ်စည်းနဲ့မိဘသဘောအရထိုးရမယ့်ကာကွယ်စည်းဆိုပြီးနှစ်မျိုးရှိပါတယ်နှစ်မျိုးရှိတဲ့အခါမှာဒီကိုဗစ်ကြောင့်ရောကျန်းမာရေးဝန်ကြီးဌာနရဲ့စောင့်ရှောက်မှုအားနည်းချက်တွေကြောင့်ရောကလေးမိဘတွေဟာဟိုကာကွယ်စည်းကိုအချိန်မီမထိုးနိုင်ကြတာကိုဗစ်ကြောင့်ဟိုဆေးကနေမဖွင့်လို့အဲ့တော့ဒီဒီဟာကိုပြန်ပြီးတော့ဟိုစင်းစရာဟိုတိုင်းဟိုစကဂျူးခေါ်တာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဘယ်လိုပြင်မလဲဆိုတဲ့စနစ်ကလည်းမရှိဘူးခင်ဗျဒါကြောင့်တော်တော်များများကလေးတွေဟာမလွဲမသွေထိုးရမယ်အရေးကြီးတဲ့ကာကွယ်ဆေးတွေဟာသူ့လက်ပတ်ရက်ပတ်ကြော်သွားတဲ့ကလေးတွေများတယ်အရေးအတွက်ဆိုတာကျွန်တော်မြင်တာတော့တိမ်ကနန်းမနေတော့ဘူးအဲ့ဒီကလေးတွေအရွယ်ရောက်ရင်ဒီကာကွယ်နိုင်တဲ့ကုသရောဂါတွေဖြစ်ကောင်းဖြစ်လိမ့်မယ်လို့ကျွန်တော်အမြန်ဆိုရပါတယ်။ဒါကြောင့်ချုပ်ပြီးတော့ပြောရရင်ကိုဗစ်ကာကွယ်ဆေးကလေးတိုင်းမဖြစ်မနေထိုးရမယ်ကာကွယ်ဆေးတွေဟာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမွေးဖွားတဲ့ကလေးတွေအတွက်ကတော့နောက်အနာဂတ်နှစ်အနည်းငယ်အတွင်းကိုကုသရောဂါတွေပိုများနိုင်တဲ့အတွက်ဒါအမြန်မှစိတ်မကောင်းစရာဖြစ်တယ်လို့ကျွန်တော်ဖြေပြရစီခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့အခုပေါ့နော်ဒီကာကွယ်ဆေးမှလည်းဟိုကောင်းကောင်းမထိုးပေးနဲ့ဆိုတော့ဒီချင်းမျိုးမှဒီငကိုကလေးကဒီသူတေသနာမှာအားနေနေတဲ့မြန်မာနိုင်ငံမှာဒီသူတေသနာအခြေအနေကိုနည်းနည်းရှင်းပြပေးပါစရာ
ဟုတ်ကဲ့ကျွန်တော်ကဟိုမြန်မာဆိုရှယ်လစ်ခေတ်ကလေးကဆေးကြောင်းသားဆရာဝန်ဖြစ်လာပြီးတော့အဲ့ဒီနောက်စစ်အာဏာသိမ်းမှုအခုဆို3ချိန်လုံးလို့ကျွန်တော်ကြုံရတဲ့ကျမ၏ဌာနဝန်တန်းတယောက်ဖြစ်ပါတယ်ဗမာနိုင်ငံလိုဆင်းရဲတဲ့တနည်းအားဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာဖြစ်လေဖြစ်တတ်ရှိတဲ့ယောဂါတွေဒီလူမှုရေးနှိမ့်ကြလို့ဆင်းရဲလို့ဖြစ်တဲ့ကုသယောဂါတွေဆိုတာရှိပါတယ်ဝင်လျှော်ဝင်ပြက်ယောဂါဝင်ကာလာဝဲယောဂါစတဲ့ယောဂါတွေနောက်တစ်ခါအာဟာရချုပ်တဲ့မှုယောဂါတွေအဲ့ဒီကိင္ကနန်းတွေကိုပထမအကျင့်စစ်ဆိုရလက်ထက်ကဒီလူမှုရေးအားနည်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုသူကဖော်ပြဖို့မရဘူးဒါပရမအကျင့်ဒုတိယအကျင့်လည်းပဲကျွန်တော်ကြည့်နေပါတယ်ဆုစေတုတ္တရာလုံကနေဘလောက်တုတ်တဲ့ကောင်းလာနိုင်တယ်လေဆိုမကောင်းဘူးခင်ဗျအစိုးရလုတ်တဲ့လူတွေထုတ်တဲ့စင်စရာကိင္ကနန်းတွေကလည်းမယုံရဘူးအစိုးရနဲ့တွဲလုတ်တဲ့ UNICEF WHO တွေကလည်းသူကဒေသတော်မှလာနေတော့ဟိုဒေသအစိုးရရဲ့ဟိုမျက်နှာလည်းကြည့်ရတော့သူတို့ကိင္ကနန်းတွေကလည်းတဝက်တစ်ပြက်ပဲမှန်တယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျအဲယောဂအစုံမဲ့ HIV ရစာ TV ယောဂအစာမျက်ဖြာယောဂအစာပေါ့နော်အဲဒီလိုဖြစ်နေတော့ကဒါကိုကြည်ရမ်းမြသူတည်တနာလုံကနေတော့အားနေတယ်ဆိုပြီးကျွန်တော်တတ်နိုင်ဆုံးဟိုထောက်ပြပြောဆိုပါတယ်အဲ့ဒီမှာအစိုးဆုံးကဒီခုကျွန်တော်တို့ဆွေးနွေးနေတဲ့စေသူတည်တနာပေါ့
ဒေါက်တာတင့်ဆွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ယောဒရဲ့သိပ္ပံနဲ့ဤပညာကဏ္ဍရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာရေးဟာပြည်တွင်းပြဿနာဆိုပေမဲ့လို့ဒေတာရင်းရိုက်ခတ်မှုတွေနဲ့အကျိုးဆက်တွေရှိနေတာကြောင့်အာဆီယံနိုင်ငံတွေတညီတညွတ်တဲ့တုံ့ပြန်မှုလိုအပ်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမနေ့ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဝန်ကြီးထိုင်းဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးမှာပဲအခုလိုပြောကြားတာဖြစ်ပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေအများအပြားကိုလက်ခံထားတဲ့မလေးရှားနိုင်ငံအတွက်ဒီမြန်မာရေးကတိုက်ရိုက်ရိုက်ခတ်နေတယ်ဆိုတာနဲ့နိုင်ငံငယ်တစ်ခုဖြစ်တဲ့သူတို့အနေနဲ့တနင်္ဂနွေနေ့ကတုံ့ပြန်နိုင်တဲ့ပမာဏအကန့်အသတ်ရှိနေတဲ့အကြောင်းလူသားချင်းစာနာကူညီမှုစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့မလေးရှားကတုံ့ပြန်ကင်တွယ်နေတာတွေရှိပေမဲ့လို့ဒေသတစ်ခုလုံးအနေနဲ့အာဆီယံကတညီတညွတ်တဲ့တုံ့ပြန်ကင်တွယ်ဆောင်ရွက်တဲ့ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်တူရကီနိုင်ငံမှာတော့ငလျင်ကြောက်ပြိုကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားကနေဒီကနေ့မနက်ပိုင်းမှာတော့လူ3ယောက်ကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့4ရက်ဒီတနင်္လာနေ့မနက်ပိုင်းတော့ကလှုပ်ခဲ့တဲ့ ပြင်းအားကြီးတဲ့ငလင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံမှာသေဆုံးသူ 2,000 ကျော်အထိရှိနေပြီးတော့နောက်ထပ်သေဆုံးသူတွေလည်းထွက်ပြီးတော့တွေ့နိုင်ပွဲရှိနေပါတယ်ရှင်
။ဖေဝါရီလ10ရက်နေ့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.